Welcome to the Voice of America in Burmese.
မြန်မာနိုင်ငံခေမာတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ24ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနာလပိုင်ပါဒီညနေခင်းအတွက်အစီအစဉ်မှုဖြစ်သားဝင်တင်ဆက်သွားမှာပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါဒီညနေခင်းသတင်းတွေကိုတော့ရှားဖောင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းပြဿနာဖြစ်ရှင်းဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဂျော်ဒန်နိုင်ငံကိုရောက်ရှိနေပြီးတော့ပါလက်စတိုင်းခေါင်းဆောင်မမ်မုတ်အဘတ်စ်နဲ့တွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာဒီကနေ့ထုတ်ဝေတဲ့မြန်မာအလင်းနဲ့ကြီးမုံသတင်းစာတွေရဲ့မျက်နှာဖုံးမှာမိလာမျိုးနဲ့မိလာလွင်မြေတစ်ခုလုံးအစိမ်းအောင်လွင်မြေဖြစ်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဖော်ပြခဲ့တဲ့အဖော်မှာဝေဖန်မှုတွေထွက်ပေါ်နေပါတယ်တောင်ကိုရီးယားနိုင်ငံသားရာပေါင်းများစွာဟာခွဲကွာနေတဲ့ဆွေမျိုးမိသားစုတွေနဲ့ပြန်လည်တွေ့ဆုံမှုအတွက်မြောက်ကိုရီးယားနိုင်ငံတဲကိုဝင်ရောက်ခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေမှာတော့2015ရွေးကောက်ပွဲအတွက်တိတ်ခါရှိရှိမမှန်ကန်ကန်မဲဆွဲစည်းရုံးကြဖို့ကော်မူးမဲဆန္ဒနယ်မှာရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်ကအခုလိုပြောကြားသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်ပိုင်းမှာတော့ဒီကနေ့ထုတ်ဝေတဲ့နိုင်ငံပိုင်သတင်းစာတွေမှာလက်ရှိအာဏာရပါတီကဘက်ကိုဘက်လိုက်ပြီးတော့ဖော်ပြတဲ့အကြောင်းနဲ့ရွေးကောက်ပွဲအပေါ်လူထုတွေရဲ့အမြင်သဘောထားစာတွေကိုနားဆင်ရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့အခုရင်ဆုံးတော့စနေနေ့ထိတ်သက်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ရှားပောင်တို့ကကြီးညာပေးကြမှာပါရှင်
Israel နဲ့ Palestine ကြားတင်းမာမှုတွေကိုရောကြစေဖို့ကြိုးပမ်းတဲ့အစိပ်ပိုင်းတရက်အနေနဲ့ American နိုင်ငံသားရေးဝန်ကြီး John Kerry ဟာ Jordan နိုင်ငံကိုရောက်ရှိနေပြီးတော့ Palestine ခေါင်းဆောင် Mahmoud Abbas နဲ့အဲ့ဒီမှာတွေ့ဆုံခဲ့ပါတယ်။ Palestine ခေါင်းဆောင် Mahmoud Abbas ကသူတို့အနေနဲ့မျှော်လင့်ချက်တွေအများနဲ့ထားခဲ့သလိုအဲ့ဒီမျှော်လင့်ချက်တွေလည်းပြောင်းမသွားခဲ့ဘူးလို့စနေနေ့ကတွေ့ဆုံခဲ့စဉ်တွင်ပြောခဲ့ပါတယ်။အဲ့ဒီနောက်တော့ American နိုင်ငံသားရေးဝန်ကြီး Kerry ဟာ Jordan ဘုရင် Abdullah နဲ့လည်းတွေ့ဆုံခဲ့ပါတယ်။ Israel နဲ့ Palestine တို့ကြားမကြာသေးခင်ကဖြစ်ခဲ့တဲ့မတည်ငြိမ်မှုတွေကြားမှာအဓိကဖြစ်နေတဲ့အရှိဂျေရုဆလင်က El Aqsa ဘလီဝန်းကိုဂျော်ဒန်နိုင်ငံကထိန်းသိမ်းစောင့်ရှောက်ပေးထားတာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့ဘာလင်မြို့မှာတွေ့ဆုံပြီးတဲ့နောက်နှစ်ရက်အကြာမှာအခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းနှစ်ဖက်ကြားမှာဖြစ်ခဲ့တဲ့တင်းမာမှုတွေကြောင့်ပါလက်စတိုင်း50လောက်နဲ့အစ္စရေးဘက်က10ရောက်ထပ်မနေသိဆုံးခဲ့ပါတယ်။အခုနောက်ဆုံးဂျော်ဒန်မြစ်အနောက်ဘက်ကလုံခြုံရေးဂိတ်မှာအစ္စရေးလုံခြုံရေးစစ်သားနဲ့ဖြစ်ခဲ့တဲ့ကိစ္စမှာတော့ပါလက်စတိုင်းအမျိုးသားတဦးသေဆုံးသွားခဲ့တယ်လို့အစ္စရေးအာဏာပိုင်ဒီဘက်ကပြောပါတယ်ခင်ဗျာ
။ဆီးရီးယားမှာကာလကြာရှည်ဖြစ်နေတဲ့သွေးထွက်သန်ယူပဋိပက္ခတွေကိုနိုင်ငံရေးအရဖြေရှင်းနိုင်ဖို့အတွက်တန်တမာရေးကြိုးပမ်းမှုတွေကိုအချိန်တိုးမြှင့်တင်တဲ့အနေနဲ့လာမယ့်တစ်ပတ်ကြာရင်နိုင်ငံတကာကြေကြေပြန့်ပြန့်ပါဝင်နိုင်ကြမဲ့အစည်းအဝေးတရပြုလုပ်သွားဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကကြေညာပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလက်ဗရော့နဲ့ဗီယက်နမ်မြို့မှာတွေ့ဆုံပြီးသတင်းထောက်တွေနဲ့စကားပြောချိန်မှာဂျွန်ကယ်ရီကအခုလိုပြောလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံအနေနဲ့ IS အဖွဲ့တွေကိုတိုက်ခိုက်ချေမှုန်းဖို့အကူအညီတွေကိုကြိုးဆိုတယ်ဆိုတာကိုသူတို့အနေနဲ့အသားပေးလှုပ်ဆောင်ခြင်းကြောင်းပြီးတော့ရုရှားအနေနဲ့ပူးရဲတိုက်ခိုက်မှုတွေလုပ်မယ်ဆိုရင်သူတို့အနေနဲ့ကြိုးဆိုကြောင်းဂျွန်ကယ်ရီကပြောပါတယ်။အထိပ္ပယ်ရှိတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နိုင်ဖို့ရည်ရွယ်တဲ့အနေနဲ့လာမယ့်တောက်ကြနေကြရင်တွေ့ဆုံဆွေးနွေးပွဲတရားဆက်လက်ပြုလုပ်သွားဖို့ရှိတယ်လို့ရုရှားတူရကီနဲ့ဆီးရီးယားထိပ်တန်းသံတမန်တွေနဲ့တွေ့ဆုံဆွေးနွေးပြီးမှဂျွန်ကယ်ရီကပြောဆိုလိုက်တာဖြစ်ပါတယ
်။ IS စစ်သွေးကြွတွေရဲ့လက်ထဲမှာအသက်ခံအဖို့တေချာသလောက်ရှိတဲ့ဒဇာဂန်80ကိုကယ်တင်ဖို့ကြိုးပမ်းမှုမှာတေဆုံးသွားခဲ့တဲ့ American စစ်သား Joshua Wheeler ရဲ့ရုပ်အလောင်းကို American ပြည်ထောင်စုကိုစနေနေ့ကပြန်တည်ဆောင်လာနေပြီဖြစ်ပါတယ်။ American ကာကွယ်ရေးဝန်ကြီးကလည်း Joshua Wheeler ရဲ့မိသားစုနဲ့အတူသူ့ရဲ့ရုပ်အလောင်းကိုလေးစိတ်မှသွားရောက်လက်ခံယူမှာဖြစ်ပါတယ်။ Wheeler ဟာ၄နှစ်အတွင်း Iraq နိုင်ငံမှာပထမဆုံးအကြိမ်တေဆုံးခဲ့တဲ့ American တပ်ဖွဲ့ဝင်ဖြစ်ပါတယ်။လူတွေအမြောက်များကိုအစုလိုက်ပြုံလိုက်မတက်ဖြတ်ခင်နိုင်ပိုင်းအလိုမှာIS စစ်သွေးကြွတွေရဲ့အကျဉ်းထောင်ဝင်းအတွင်းကိုကြာသပတေးနေ့မနက်စောပိုင်းကဝင်ရောက်စီးနှက်မှုမှာ American နဲ့ Cuts တပ်သား60လောက်ပါဝင်ခဲ့တယ်လို့ American ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအကျဉ်းထောင်တွေကိုထိုးဖောက်ဝင်ရောက်ခဲ့တဲ့သူတွေကိုအကာအကွယ်ပေးပြီးဒဇာဂန်တွေကိုကယ်တင်တဲ့စစ်စင်ရေးအောင်မြင်အောင် Wheeler နဲ့သူ့ရဲ့တပ်ဖွဲ့ဝင်တဦးကလုပ်ပေးခဲ့တယ်ဆိုတာကိုတွေ့ခဲ့ရတယ်လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်ခင်ဗျာ။
မေရိကန်စစ်ဘက်ဆိုင်ရာအရေးကြီးတဲ့စာရွက်စာတမ်းထောက်ထားတွေကိုအီရန်နိုင်ငံစီပို့ဆောင်ခဲ့မှုကြောင့်အီရန်နယ်ဝအမေရိကန်နိုင်ငံသားအင်ဂျင်နီယာတဦးဟာထောင်ဒဏ်၈နှစ်ကျော်ချမှတ်ခံလိုက်ရပါတယ်။အမေရိကန်ကာကွယ်ရေးဌာနမှလုပ်လုပ်ခဲ့တဲ့မိုဇာဗာကာဇဟီယာအမေရိကန်တိုက်လေရင်အေဂျင်စီအစီအစဉ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုခိုးယူပြီးတော့နှစ်အတော်ကြာကလေးကအီရန်စီကိုပို့ဆောင်ခဲ့တာဖြစ်တယ်လို့အမေရိကန်ဆိုရရှိနေဘက်ကပြောပါရယ်နိုင်ငံသားနှစ်ခုခံယူထားတဲ့အသက်62နှစ်အရွယ်ခါဇာယီဟာအမေရိကန်စစ်ဘက်ဆိုင်ရာအရေးကြီးတဲ့စာရွက်စာတမ်းတွေကိုခီးဆောင်အိတ်ထဲမှာတည်ဆောင်ပြီးအမေရိကန်နိုင်ငံထဲကနေထွက်ခွာဖို့ကြိုးစားနေချိန်မှာပဲပြီးခဲ့တဲ့2014ခုနှစ်ဇန်နဝါရီလမှာဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်
ဒီကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီရီကနေစနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာဒီကနေ့ထုတ်ဝေတဲ့မြန်မာအလင်းနဲ့ကြေးမုံသတင်းစာတွေရဲ့မျက်နှာဖုံးတွေမှာမိထီလာမျိုးနဲ့မိထီလာလွင်မြင်တစ်ခုလုံးအစိမ်းအောင်လွင်မြင်ဖြစ်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဖော်ပြခဲ့တဲ့အပေါ်မှာဝေဖန်မှုတွေထွက်ပေါ်နေပါတယ်လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အယောင်အစိမ်းအောင်ကိုခေါင်းစဉ်တက်ထားတဲ့အပြင်ပါတီကိုစားပြုအစိမ်းရောင်အလံအစိမ်းရောင်အုတ်ထုတ်ဝတ်ဆင်ထားသူတွေကသမရဦးသိန်းစိန်ကိုကြိုးစိုးနေတဲ့ပုံတွေကိုဖော်ပြထားပါတယ်။နိုင်ငံပိုင်သတင်းစာတွေကနေအာဏာရပါတီအတွက်မဲဆွယ်စည်းရုံးရာရောက်နေတဲ့အတွက်စာနယ်ဇင်းသိက္ခာကိုချိုးဖောက်ရာရောက်တယ်လို့မြန်မာနိုင်ငံရေးအကဲခတ်တွေကထောက်ပြနေကြပါတယ်။အချိန်ထဲမှာပဲဒီကနေ့ကော်မူးမြို့နယ်ကိုမဲဆွယ်စည်းရုံးရေးရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ကတော့NLD ပါတီကိုရွေးကောက်ပွဲမှာတိုက်ခါရှိရှိနဲ့အနိုင်ရခြင်းတယ်လို့ပြောကြခဲ့ပါတယ်။မတရားတဲ့နီလန်းတွေနဲ့မမှန်မကန်အနိုင်ရတာမျိုးထက်ရှုံးတာကပိုကောင်းသေးတယ်လို့ဒီကနေ့ကော်မူးမြို့နယ်မဲဆွယ်ဘက်မှာဒေါက်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာရှိတဲ့အထက်ရှီးယိုက်မွတ်စလင်တွေအထွတ်အမြတ်ထားတဲ့ဝတ်ပြုကြောင်းတစ်ကြောင်းမှာဘုံသုံးလုံးတိုက်ခိုက်ခံရပြီးနောက်လူတဦးထက်မနည်းသေဆုံးခဲ့တယ်လို့ဒါဇင်နဲ့ချီပီးထိခိုက်ဒဏ်ရာခဲ့ကြပါတယ်။ဒီဘုံကွဲတိုက်ခိုက်တဲ့အချိန်ဟာမွတ်စလင်တွေရဲ့အစူရာရင်ထွက်ပွဲကျင်းပတဲ့လူစုလူဝေးနေချိန်လည်းဖြစ်ပါတယ်။မြို့ဟောင်းဟူစနီဒါလမ်မှာလူတွေထောင်နဲ့ချီပီးစုဝေးနေချိန်မှာပဲဘုံကွဲတိုက်ခိုက်သူကဘုံကိုလူစုလူဝေးတွေပြစ်ပေါက်လိုက်တဲ့အတွက်ဆယ်ကျော်သက်လူငယ်အမျိုးသားတဦးသေဆုံးခဲ့ပါတယ်။ဘုံကွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တန်တရားရှိသူနှုတ်ဦးကိုရဲတွေကဖမ်းဆီးနိုင်ခဲ့တယ်လို့ဘုံနှလုံးကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ်။အဲ့ဒီတွေ့ရှိခဲ့တဲ့ဘုံနှလုံးဟာဘုံကွဲတိုက်ခိုက်သူဟာပြစ်လိုက်ပြီးမပေါက်ကွဲတဲ့ဘုံတွေလို့ယူဆရပါတယ်။ဒီဘုံကွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှမိမိရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတာဝန်ခံတာတွေမရှိသေးပါဘူးရှင်။
တောင်ကိုရီးယားနိုင်ငံသားယာပေါင်းများစွာဟာကွဲခွာနေတဲ့သူတို့ရဲ့မိသားစုဝင်တွေဆွေမျိုးတွေနဲ့ဒုတိယအကြော့ပြန်လည်တွေ့ဆုံဖို့အတွက်နေဆက်ကိုဖျက်ပြီးတော့မြောက်ကိုရီးယားနိုင်ငံတဲကိုဝင်ရောက်ခဲ့ကြပါတယ်။စနေနေ့တုန်းကတက်ကြီးရွယ်အိုတွေအများစုပါဝင်တဲ့တောင်ကိုရီးယားနိုင်ငံသား250ကျော်ဟာလုံခြုံရေးအပြည့်ချထားတဲ့နိုင်ငံနေဆက်ကလူဝင်မှုရုံးကိုဖျက်ပြီးမြောက်ကိုရီးယားဘက်ကိုဝင်ရောက်ခဲ့တာပါ။အဲ့နောက်တော့သူတို့ဟာအချိန်တော်ကြာကွဲကွာနေတဲ့မိသားစုဝင်တွေဆွေမျိုးတွေနဲ့တွေ့ဆုံဖို့လှုပ်ထားတဲ့အပန်းဖြေစခန်းကိုဘတ်ကားတွေနဲ့သွားရောက်ခဲ့ပါတယ်။အဲ့ဒီနေရာကိုတော့အနီးကပ်စောင့်ကြည့်နေတာဖြစ်ပါတယ်။မိသားစုဆွေမျိုးတွေဟာအလုံးပေါင်း12နာရီကြာတွေ့ဆုံခွင့်ရခဲ့တာဖြစ်ပါတယ်။နှစ်ဖက်ဆွေမျိုးတွေဟာအခုလိုတွေ့ဆုံစဉ်အတွင်းအငင်းပွားစရာဖြစ်နိုင်တဲ့နိုင်ငံရေးကိစ္စလို့ကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိမှာမဟုတ်ဘူးလို့ယူဆနေကြပါတယ်။ဒီလိုနှစ်ဖက်တွေ့ဆုံနိုင်အောင်ကူညီစီစဉ်ပေးတဲ့ကိုရီးယားချက်ချင်းဒီအဖွဲ့ကလည်းမြောက်ကိုရီးယားအစိုးရကိုဝေဖန်တာတွေမလုပ်ကြဖို့တောင်ကိုရီးယားနိုင်ငံသားတွေကိုတတိပေးထားပါတယ်ခင်ဗျာ
သမ္မတအဗ်ဒူလာယမီကိုလောက်ကျန်တက်ဖြတ်ဖို့စ조사ခဲ့တဲ့ကိစ္စနဲ့ဆက်ဆက်ကြောင်းတန်တရာခံဖြစ်ခံရသူဒုတိယသမ္မတအမက်အဒီကိုမော်ဒက်ဗျဲတွေကဖမ်းဆီးလိုက်ပါတယ်ဒုသမ္မတအဗ်ဒီကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲဆိုထားပြီးတော့ဒူနီဟိုအချင်းစခန်းမှာထိန်းသိမ်းထားတယ်လို့ပြည်ထရေးဝန်ကြီးဦးမနှဆွက်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။စက်တင်ဘာလ28ရက်နေ့ကမော်တော်ဘုတ်ပေါ်ပောက်ကွဲမှုတွင်သမ္မတယမီဟာထိခိုက်ဒဏ်ရာရမှုမရရှိခဲ့ပါဘူး။ဒါပေမဲ့သူ့ရဲ့ဇနီးဖြစ်သူနဲ့တခြားအုပ်ကတော့ဒဏ်ရာရရှိသွားခဲ့ပါတယ်။ဒီပောက်ကွဲမှုဟာဆက်ပိုင်းဆိုင်ရာချုပ်ယွင်မှုကြောင့်ဖြစ်တယ်လို့ကနဦးမအာနာပိုင်တွေကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းမှုခင်ကျွမ်းကျင်သူတွေရဲ့တွေ့ရှိချက်အရ ဒါဟာသမ္မတကိုလှုပ်ကြံဖို့ကြိုးစားမှုတရားဖြစ်တယ်လို့ပြောဆိုထားပါတယ
်။ဣသရေလနိုင်ငံစိုင်းနိုင်းမြို့မြောက်ဖက် El Arish ဒေသမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးဣသရေလစစ်တပ်ကအရာရှိတအူးနဲ့တပ်သားနှုတ်သေးဆုံးသွားတယ်လို့ဣသရေလပြည်ထရေးဝန်ကြီးကဌာနကပြောကြားလိုက်ပါတယ်။ဒီပောက်ကွဲမှုဟာရဲကားကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။စနေနေ့ကဖြစ်ခဲ့တဲ့ဒီပောက်ကွဲမှုအတွင်းစစ်သား၈ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။
စနေနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေဘက်ကိုအလဲပေးချင်ပါတယ်။2015ရွေးကောက်ပွဲအောင်နိုင်ရေးမမှန်မကန်နီလန်းတွေနဲ့မလုပ်ကြဘူးတိတ်ခါရှိရှိမဲဆွယ်စီယုံကြဘူးအတိုက်ခံပါတီခေါင်းဆောင်တော်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ပြည်သူလူထုကိုချင်းချောက်ပြီးမဲဆွယ်တာမျိုးမလုပ်ပဲယုံကြည်မှုရအောင်လုပ်ယူပါလို့ဒီကနေ့တော်အောင်ဆန်းစုကြည်ရဲ့မဲဆန္ဒနဲ့ကော့မှုမျိုးနဲ့ရွေးကောက်ပွဲအောင်နိုင်ရေးခီးစဉ်တွင်ပြောဆိုလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုရမတ်စုမုံကဆက်ပြောပြမှာပါရှင်။
ဟုတ်ပါတယ်ဒီကနေ့အောက်တိုဘာလ24ရက်နေ့စနေနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကသူမရဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းကော်မူးမြို့နယ်အတွင်းကဝါတင်ခကံဘက်မော်တော်ကြိုက်ထော်ပင်ကရိုအဖျောက်ဆတဲ့ခြေရွာတွေစီမဲဆွယ်စီယုံရေးခီးစဉ်ထွက်ခဲ့ပြီးတော့ဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံခဲ့စဉ်မှာပဲနိုင်ငံရေးပါတီတွေအနေနဲ့2015ရွေးကောက်ပွဲအောင်နိုင်ရေးမမှန်မကန်တဲ့နှီးလန်းတွေနဲ့မဆောင်ရွက်ကြဘူးဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်
မိမိတို့ရဲ့ပါတီအောင်နိုင်ရေးမဲဆန္ဒရှင်ပြည်သူကိုမတ်လုံးပေးစည်းရုံးတာမျိုးချင်းချောက်စည်းရုံးတာမျိုးမလုပ်ဘဲပြည်သူလူထုရဲ့ယုံကြည်မှုကိုရယူပြီးစည်းရုံးမှာဖြစ်တယ်ဆိုတာကိုလည်းအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကကော်မှုမျိုးနဲ့အဖျောက်ကျေးရွာမှာပြောဆိုခဲ့ပါတယ်။ဒီလိုချ
က်ချက်ပြီးတော့လည်းဒီမှာတော့မစည်းရုံးတယ်။ချင်းချောက်နိုင်တဲ့အခြေအနေတွေမရှိဘူး။မှန်မှန်ပြောရရင်ရှင်းရင်လည်းဒီမှာတော့မလုပ်ဘူး။ချင်းချောက်ပြီးတော့ရတဲ့ထောက်ခံမှုဆိုတာဘယ်တော့မှမခံပါဘူး။နောက်တစ်ခုကကျမတို့မဲလုံးပေးပြီးတော့လည်းမရှိရုံအဲ့ဒါနဲ့ဒီလိုပါပဲမဲလုံးပေးကြလည်းမရှိဘူးရှင်းရမပေးဘူးကျမတို့ဒီလိုကိုဘာစီရုံလဲဘာကိုအခြေခံပြီးစီရုံလဲဆိုတော့တော်တော်ပြောရရင်ပြည်သူရဲ့ယုံကြည်မှုကိုကျမတို့ရအောင်စူးစမ်းပြီးတော့ရယူပြီးတော့စီရုံတာပါပြည်သူအနေနဲ့တကယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီနိုင်ငံအတွက်လိုအပ်နေတဲ့အကြောင်းလဲတွေဖြစ်အောင်လုပ်ပေးနိုင်တဲ့အဖွဲ့အစည်းဖြစ်တယ်ဆိုတာယုံအောင်လို့ကျမတို့ဟာရှင်းပြပြီးတော့အစီအစဉ်တာဖြစ်ပါတယ်။ဒီယုံကြည်ချက်နဲ့ပြည်သူကထောက်ခံမှာကျမတို့အစိုးရဖြစ်ခဲ့ရင်အောင်အောင်မြင်မြင်လုပ်ဆောင်နိုင်မှာပါ။ပြည်သူရဲ့ထောက်ခံမှုမပါဘဲနဲ့ပြည်သူရဲ့ပူးပေါင်းဆောင်ရွက်မှုမပါဘဲနဲ့ဘာမှမအောင်မြင်နိုင်ပါဘူး။ဥပမာဆိုလို့ရှိရင်အခုနိုင်ငံရေးနဲ့ပတ်သက်လို့ဟိုအခုလောလောဆယ်ကျွန်တော်တို့မြင်းနေရတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ COA ပေါ်ပြောပွဲတွေပေါ့ဒီလိုကဘုရားဆောင်ရဲကိုမရှိလို့ရှိရင်ဒီမတယောက်နဲ့စင်ပေါ်မှာစကားပြောနေဖို့ပဲရှိတော့တယ်အဲ့ဒါဆိုတာဖြစ်နေတယ်ဒီလိုဘာမှဘာမှဆိုအောင်မြင်နိုင်မှာဖြစ်ပါတယ်
အဖွဲ့ချုပ်ကဒေါအောင်ဆန်းစုကြည်ရဲ့ကော်မူခီးစဉ်နဲ့ပတ်သက်လို့အဖွဲ့ချုပ်ပြောခွင့်ရဦးသိန်းဦးကအခုလိုရှင်းပြပါတယ
်။မနေ့ပိုင်းကတော့ကော်မူမျိုးတွေကအနောက်ဆက်ပေါ့နော်။မော်ရိုးလူစိတ်ထော်လူအဲ့ဒီလိုရောက်တယ်ကွ။နောက်ပြီးတော့ပင်ကလေးမှလည်းဟောပြောပဲလုပ်တယ်။နောက်အခုတော့သူကအဖျောက်ကိုအဖျောက်ဆိုတာဟိုဦးစားပေါ့ကော်မူရဲ့အလေပိုင်းအလေပိုင်းပေါ့။ကော်မူကတော့၃ညရှိတာဘူးနော်။အရှိချမ်းအလေချမ်းအနောက်ချမ်း၃ညရှိတော့အခုဒီအချိန်ကတော့အခုအဖျောက်မှဟိုဟောပြောပဲလုပ်မယ်။လူပညာရှင်တွေဟိုဖြောပြီးပဲလုပ်မှာပေါ့ကွအဲ့ဒီဖြောက်မှာလေပြင်ကြတော့သူကဟိုနှစ်ပိုင်းအဲ့ဒီမှာသူတော့အဲ့ဒီမှာဘုဒ္ဓင်းတို့ပြမှုတို့ကျုံတယ်ဆိုတော့အရှိချမ်းပေါ့ ကွန်မှုရဲ့အခြေချမ်းအဲ့ဒီဘက်ဒီမှာသူဟောပြောပဲပြည်သက်တွေနဲ့တွေ့ဆုံွယ်လုံးပဲပေါ့ကွယ်ရန်ကုန်တိုင်းအတွက်လေတို့ဟိုသမိုင်းဟာကျဲဝင်းဖျားနာကအဲ့ဒီမှာဟိုကွင်းမှာအာကစားကွင်းမှာအဲ့ဟိုဟိုစားဟောပြောပဲရန်ကုန်တိုင်းအတွက်ဟောပြောပဲရှိတယ်အဲ့တရက်နေ့လို့သိတယ်နော်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲမကျင်းပခင်ကာလအတွင်းနိုင်ငံရေးပါတီတွေကိုတရားဝင်မဲဆွယ်စည်းရုံးခွင့်ပြုထားတဲ့အချိန်မှာအတိုက်ခံပါတီခေါင်းဆောင်ဘက်ကတိုင်းနယ်ပြည်နယ်မဲဆွယ်စည်းရုံးရေးခီးစဉ်တွေကိုဇက်တိုက်ဆိုးသလိုထွက်ခဲ့ပြီးမကြသေးခင်ကမှရှမ်းပြည်နယ်ခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။ရွေးကောက်ပွဲမကျင်းပခင်ကာလအထိကတော့ရန်ကုန်တိုင်းအတွင်းမှာမဲဆွယ်စည်းရုံးမှာဖြစ်တယ်လို့သိရပါတယ်ရှင်
။မဆုမုံပြောပြသွားတာပါရှင်။အခုလိုဒေါအောင်ဆန်းစုကြည်ကမဲဆွယ်စည်းရုံးတွေဒီမှာမမှန်ကန်ကန်လောက်ကြဖို့ပြောဆိုနေတဲ့အချိန်မှာပဲနိုင်ငံပိုင်သတင်းစာတွေမှာတော့လက်ရှိအာဏာရပါတီဘက်ကိုဗတ်လိုက်ဖော်ပြတဲ့သတင်းကိုနားဆင်ရမှာပါဒီကနေ့ထုတ်ဝေတဲ့မြမအလင်းနဲ့ကျေးမုံနိုင်ငံပိုင်သတင်းစာတွေမှာမိထီလာမျိုးနဲ့မိထီလာလွင်ပြင်တစ်ခုလုံးအစိမ်းရောင်လွင်ပြင်ဖြစ်ရမယ်ဆိုပြီးအစိမ်းရောင်ကောင်းစီစာတန်းနဲ့အာဏာရပါတီကောင်းဆောင်တမဒဦးသိန်းစိန်ရဲ့နယ်လက်ခီးစင်ကိုကျွဲပြီးဖော်ပြလိုက်တာဟာနိုင်ငံပိုင်သတင်းစာအနေနဲ့ပါတီတစ်ခုအတွက်ဗတ်လိုက်ဖော်ပြရာရောက်တယ်လို့နိုင်ငံရေးပါတီတွေနဲ့သတင်းသမားတွေက၆ပြဝေဖန်နေကြပါလေဆက်သွယ်မေးမြန်းထားတဲ့ကုညံဝင်းအောင်ကတင်ပြပေးမှာပါရှင
်မိတိလာမြို့မှာအစိမ်းရောင်လွင်ပြင်ဖြစ်ရမယ်ဆိုပြီးမြမအလင်းနဲ့ကျေးမုံနိုင်ငံပိုင်သတင်းစာတွေကအစိမ်းရောင်ခေါင်းစည်းစာတန်းကြီးနဲ့ဖော်ပြလိုက်တာဟာအစိမ်းရောင်ကိုကိုစားပြုထားတဲ့ပါတီတစ်ခုအတွက်ဇောင်းပေးပြီးမဲဆွယ်စည်းရုံးပေးနေတယ်လို့မျိုးအများပြည်သူကြားမှာဝေဖန်နေကြတယ်လို့ဂျပန် NHK သတင်းတောက်ကိုတီဟာကပြောပါတယ်
ကျေးမုံနဲ့မြန်မာပြည်စုအပိုင်းတရင်းစားနှစ်ခုပါပေါ့နော်ဒီနေ့ကြမှာပဲဒီအစိမ်းရောင်လွှမ်းရမယ်ဆိုတဲ့ကင်မရာရဲ့ဒီမိတိလာတရင်းနဲ့ပတ်သက်တဲ့ပို့လုပ်တဲ့ဆက်ပါအခုတော့လည်းအစိမ်းရောင်လို့အမီရောင်လို့ဆိုရတဲ့ဒါကကျွန်တော်တို့ NLD နဲ့ကြံ့ခိုင်ကြမှာအမီရောင်ကဘာလို့ဆိုလို့လဲအစိမ်းရောင်ကဘာလို့ဆိုလို့လဲဆိုတော့အရန်ကိုချင်းချင်းစားစားရှိနေတဲ့လူတွေရဲ့စိတ်ထဲမှာလည်းတိတိကျကျကွဲပြားနေတဲ့ဒီအကြောင်းအရင်းဒီကနှစ်ခုရဲ့ဖြစ်နေတယ်အဲ့ဒီကအစိမ်းရောင်ဆိုတဲ့အရင်းဒီကကိုဒီမှာလွှမ်းရမယ်ဆိုတာမျိုးပုံပြီးတော့သုံးလုံးနဲ့မကောက်ကြမ်းစေတာနဲ့ဆောင်လုံးကတက်တဲ့ကြတဲ့ဒီအောင်ပဲလာပြီးဒီစာစာသားကိုပဲတုံးလာတဲ့ဆိုကြောင့်မလို့နောက်တစ်ခါဓာတ်ပုံမှာလည်းဒါတက်ဆိုင်ရေးဒါပါတီဝင်တွေကနေပြီးအနာနေဆောင်ပြီးတော့တမကြီးကိုကျူတူလှုပ်ဆက်နေပုံလေးဆိုတော့ဒါကဟိုဘယ်လိုဖြစ်ဖြစ်ဒါလူတိုင်းအားလုံးကကြည့်လိုက်တာနဲ့ဒါဘယ်ပါတီကိုဆောင်ပြီးပြီးတော့လားပေါ်ပြထားတယ်ဆိုတော့အားအားလုံးကြည့်တာဒါပေမဲ့ဒင်းလာအနေနဲ့ဒါမျိုးလှုပ်တာတော့ဖြစ်ဘောင်းဝင်းဝင်းဆိုတော့တင်လာလို့ရှိပါတယ်
တကယ်တော့မြမအလင်းနဲ့ကျေးမုံသတင်းစာတွေဟာနိုင်ငံပိုင်ဖြစ်သလိုအများပြည်သူဗန္နငွေနဲ့လဲပတ်နေတဲ့ပြည်သူပိုင်သတင်းစာတွေလည်းဖြစ်ပါတယ်ဒီလိုပြည်သူပိုင်သတင်းစာတွေကနေအစိမ်းရောင်ကိုကိုစားပြုထားတဲ့ပြည်ခိုင်မျိုးပါတီအတွက်ဘက်လိုက်ရေးသားနေတာအတွက်ဥပဒေကြောင်းအရဘယ်လိုအရေးယူနိုင်မလဲဆိုတာကို NLD ပါတီတွင်းမှဆက်လက်ဆွေးနွေးသွားမယ်လို့ NLD ပါတီပြောခွင့်ရသူဦးဝင်းထိန်ကပြောပါတယ်
အဲ့ဒါဆိုလို့ရှိရင်နိုင်ငံရေးရပ်ပတ်တဲ့လှုပ်ရှားမှုကြီးစီးရီးတွေမလုပ်အောင်စားဖွဲ့စည်းပုံတွေကရှိပြီးသားနေလေသွားတဲ့ခါမှာဒရာဖွင့်လာပါ냐တပိုင်းဒါမဲ့ကြက်ကရုံတွဲပြီးစီးုံတာတပိုင်းစကားတူပါပဲအခုဒေသတွေမှာမိစ္ဆာလူမျိုးစီးအောင်ဖြစ်မယ်ပါ냐ဆိုတာတွေကဦးသိန်းစိန်ရောအဲ့ဒီအစိုးရတစ်ဖွဲ့လုံးကကြက်ကရေးအတွက်ဖိတ်လိုက်ပြီးတော့ရေးသားပြောဆိုနေတဲ့ဥစ္စာထင်ရှားနေတယ်အဲ့ထင်ရှားတဲ့ပြဿနာကိုကျွန်တော်မြေသားလူမျိုးစုဖွဲ့ချုပ်အနေနဲ့ကဘယ်လိုလုပ်ပြီးတော့ဥပဒေရအရေးယူရမလဲဆွေးနွေးဖို့ကျွန်တော်စီစဉ်ထားတယ
်ပြည်ခံမျိုးပါတီခေါင်းဆောင်တချို့ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမဲဆွယ်စည်းရုံးရမှာရန်ကုန်တိုင်းတစ်ခုလုံးအစိမ်းရောင်လွှမ်းရမယ်ဘယ်ဒေသမှာအစိမ်းရောင်လွှမ်းရမယ်စသဖြင့်ဟောပြောကြွေးချော်မှုတွေရှိခဲ့တာပါဒါကြောင့်လဲနိုင်ငံပိုင်သတင်းစာတွေမှာအစိမ်းရောင်လွင်မြင်ဖြစ်ရမယ်ဆိုတဲ့အစိမ်းရောင်ခေါင်းစည်းပါလာတဲ့အတွက်ပိုပြီးတန်တရားဖြစ်စေတယ်လို့ NLD ပါတီပြောခွင့်ရဦးဝင်းထိန်ကထောက်ပြပါတယ
်ဒါကတော့ကျန်းမာရေးအတွက်ပြောင်းရင်းမဲဆွယ်ပြီးနေတယ်ပဲကျွန်တော်သတိထားမိတာပဲဗျအစိမ်းအောင်လုပ်မယ်ဆိုတာအကြံခံရည်အရင်ရက်တည်းကလည်းဦးမြင့်ကြီးကနေပြီးတော့ရန်ကုန်တမျိုးတို့အစိမ်းအောင်ဖျက်မယ်လို့နာနာကြော်စွာလည်းအစိမ်းအောင်ဖျက်မယ်လို့အဲ့ဒီအော်တဲ့ဟာတွေနဲ့အခုမြမလင်းရေမပါတဲ့သဘောတဲ့တတိကနေပဲလေအကြံခံရည်လုပ်ပြီးတော့ယူဆတာပေါ့
နိုင်ငံပိုင်သတင်းစာတွေမှာအစိမ်းအောင်ကိုစားပြုပါတီအတွက်အခုလိုရေးသားမှုတွေဟာသတင်းစာကျင့်ဝတ်နဲ့လည်းမညီဘူးလို့NHK သတင်းတော့ကိုတီဟာကသုံးသပ်ပါတယ်
။ဒီသုရသတင်းစာရင်းနည်းကနှစ်ခုပေါ့တော့ဒီကျွန်တော်တို့ထင်သိရမယ်။တစ်ခုကပါလဲဆိုတော့ဒီသုရဝန်ကြီးဌာနတွေကထုတ်တဲ့သတင်းစာတွေပြီးပြီးဆိုင်ရာကိုသုံးပြီးတော့ထုတ်တဲ့ဟာဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့ဒီနိုင်ငံပါတီတစ်ခုကိုရဲ့အကျိုးစီးပွားကိုပြန်ပို့ပြီးတော့မလုပ်မိဘူးပေါ့နော်။ပြည်သူ့ဘဏ္ဍာကိုသုံးပြီးတော့ဒီပါတီတစ်ခုရဲ့အကျိုးစီးပွားအတွက်ကိုသူပြန်ပြောပြီးဒီကောက်ဘက်ကလာမှာဒီမဲဆွယ်တဲ့သဘောမျိုးဆန်တဲ့အားမျိုးကိုမလို့မျိုးနံပါတ်7တစ်ချက်လိုအပ်တယ်ပေါ့နော်နံပါတ်7တစ်ချက်ကပါလဲဆိုတော့ကတင်းမဟုတ်ပဲနဲ့ကြွေးကြော်စာမျိုးပေါ့ကမ်ပိန်းလိုဆန်တဲ့စာသားမျိုးကို လူလူကျင်ဆက်တဲ့ခါကျတော့လည်းဟိုပါတီသတင်းစာနဲ့မတူဘဲနဲ့ပါတီရေးရစာဆောင်လို့ဒီပါတီကခုအထုတ်ပြန်တယ်ပါတီစာဆောင်သဘောဆန်တော့တာပေါ့နော်သတင်းစာလို့ကိုယ့်ကိုယ်ယူဆတယ်လို့ဆိုလို့ဆိုရင်တော့သတင်းစာကျင်းဝဲရဟောတော့ဆောင်ဖိအောင်အကျက်ချက်ကိုတော့သူတို့လွတ်သွားတ
ယ်မြန်မာလင်းနဲ့ကျေးမွန်သတင်းစာတွေမှာပေါ်ပြချက်တွေနဲ့ပတ်သက်လို့မေးမြန်းဖို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကိုရောတမရယုံတာဝန်ရှိသူတွေကိုပါဆက်သွယ်ခဲ့ပြီးမဲ့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြာအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့ဒီနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြာအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ဒီကနေစနေညဘက်သတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့ရွေးကောက်ပွဲပေါ်လူထုတွေရဲ့အမြင်ကိုနားဆင်ရမှာပါမြန်မာနိုင်ငံအကျွဲမှာကိုနေရက်ကနေတခြားဒေသတွေမှာတွားပြီးနေထိုင်ကြသူတွေကအောက်တိုဘာလ29ရက်နေ့မှာကြိုတင်မဲတွေပေးရတော့မှာဖြစ်ပါတယ်နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်မဲပေးမှုမှာအဆင်မပြေမှုတွေမဲပေးခွင့်ဆုံးရှုံးမှုတွေရှိနေချိန်မှာပဲပြည်တွင်းကကြိုတင်မဲပေးရမဲ့သူတွေရဲ့စိုးရိမ်မှုရောဘယ်လိုရှိနေပါသလဲမမင်းမင်းခိုင်ကမေးမြန်းတင်ပြထားတာကိုနားဆင်ရအောင်ပါရှင
်2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာကျူတင်မဲနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိအောင်လှုံ့ဆော်သွားမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအကြိမ်ကြိမ်ပြောဆိုထားပေမဲ့ပြီးခဲ့တဲ့2010ရွေးကောက်ပွဲအတွေ့အကြုံကြောင့်ပြည်သူတွေကရွေးကောက်ပွဲနီးလာတာနဲ့အမျှကျူတင်မဲနဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးလာနေပါတယ်မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်အနေနဲ့မဲယုံပိတ်သိမ်းချိန်နောက်ပိုင်းကျူတင်မဲတွေလက်မခံဘူးဆိုတာအပြုသဘောဆောင်တဲ့လုပ်ရဖြစ်ပေမဲ့ကျူတင်မဲပြီးတဲ့ရန်တရားတစ်ခုကိုဘလို့လှုပ်ဆောင်မလဲဆိုတာပြည်သူကသိချာမသိရဘူးလို့ကိုဖြိုးနေလင်းကပြောပါတယ
်ပေးလိုက်တဲ့ချိန်မှာဒီမဲကကျွန်တော်တို့မြို့နယ်သွားမှလားကိုမဲယုံထီသွားမှလားဥမာရွာတရွာရှင်ကိုရွာရဲ့မဲဆန္ဒနဲ့ထီကိုသွားမှလားမြို့နယ်ပေါ်မှာလည်းရှိမှလားဆိုတော့အဲ့ပုံမြို့နယ်အဲ့မြို့နယ်မှာပဲမြို့နယ်ကော်မရှင်မှာပဲရှိမယ်ဆိုအဲ့ဒီကောင်ဘလို့ရည်တွက်မှလိုက်ပေါ့နော်ဆိုအရာမျိုးခွန်းတွေအများကြီးရှိတယ်ရေတွက်မဲ့ချိန်မှာကျွန်တော်တို့အားလုံးကိုလှမ်းပြီးကြောင်းချပြီးမှရေတွက်မှလာဒါမှမဟုတ်လေအဲ့သူတို့ကော်မရှင်မှာရှိတဲ့လူတွေလောက်ပဲရေတွက်မှလာဆွဲပိုင်းနေပေါ့နော
်လက်ရှိမှာပြည်ပရောက်မြန်မာနိုင်ငံသားတွေကျူတင်မဲထေရမှာပြဿနာတွေကြုံတွေ့နေရတာမို့ကျူတင်မဲကြောင့်နိုဝင်ဘာရွေးကောက်ပွဲတရားမျှတမှုမရှိမှစိုးရိမ်နေလို့မကွေးတိုင်းကဦးထေးနိုင်ကပြောပါတယ
်လူတယောက်ဒီပြူပွားပွားနဲ့သူ့ဘယ်လို၃မဲရပါပြီးသားဖြစ်နေရမှာပေးတဲ့လူကလည်းတစ်ခါတည်း၃မဲထုတ်ပေးရမှာ၂မဲပဲပါတယ်လို့၃မဲပဲပေးတယ်လို့အဲ့ဒါကရိုးသားသားမှားလာလားဆိုတာမျိုးကျွန်တော်စိတ်ထဲမှာရိုးသားသားမှားတာဟုတ်ပါမလားနောက်ခါအဲ့ကြံနေတဲ့မဲတွေကဘယ်ရောက်ပါမလဲကျွန်တော်အဲ့ဒါကိုစိုးရင်တော့
ပြည်ပမှာတော့ဂျိုတင်မဲနဲ့ပတ်သက်လို့ပြဿနာတွေများနေရင်မဲဆန္ဒရှင်ဥယျာဉ်ပိုများတဲ့ပြည်တွင်းမှာဂျိုတင်မဲပေးခြင်းစတင်တော့မှာမို့စိုးရင်တလို့ရွေးကောက်ပွဲကော်မရှင်အနေနဲ့ပြည်သူတွေရဲ့အခွင့်အရေးမဆုံးရှုံးအောင်တမာတမတ်ကြတဲ့ရွေးကောက်ပွဲကျင်းပစေချင်တယ်လို့ဒေါ်ကျော်ကျော်ခိုင်ကပြောပါတယ
်ဒီဂျိုတင်မဲတွေက2010မှာတော့လေဟိုဘယ်ရောက်ရောက်လာမှမသိတဲ့ဂျိုတင်မဲတွေနဲ့အနိုင်ရပါတာရှိတယ်လေဆိုတော့ဒီ29ရက်နေ့ကျရင်လည်းမြန်မာပြည်မှာကြိုတင်မဲပေးမယ်လို့ပြောကြတယ်။ကြိုတင်မဲပေးမယ်ဆိုတော့ဒီကြိုတင်မဲတွေကလည်းမြမြတတမှန်မှန်ကန်ကန်ရှိပါမလားဆိုတော့မြန်မာပြည်သူတယောက်အနေနဲ့စိုးရိမ်နေတာပေါ့နော်
။ပြည်ရင်းမှာအော်တိုဘာ29ရက်နေ့ကနေနိုဝင်ဘာ9ရက်နေ့ထိကြိုတင်မဲပေးနိုင်မှာဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ဆက်ဆက်တဲ့သူတွေမိမိမဲဆန္ဒနဲ့အတွင်းမှာရှိတဲ့နာမကျန်းသူတွေမဲယုံအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲနေ့မှာခီးသွားမဲ့သူတွေမဲပေးခွင့်ရှိမှာဖြစ်ပါတယ်။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာကြိုတင်မဲဆင်းတွေကိုရက်ကြီးကော်မရှင်ရုံးတွေမဲယုံတွေနဲ့မြို့နယ်ကော်မရှင်အဖွဲ့ဝဲရုံးတွေမှာကြိုတင်ကြေညာထားမှာဖြစ်ပေမဲ့2010ရွေးကောက်ပွဲပုံရိပ်ကြောင့်ပြည်သူအများစုကကြိုတင်မဲနဲ့ပတ်သက်လို့စိုးရိမ်နေကြဆဲဖြစ်ပါတယ်ရှင်
။မမင်းမြင့်ခိုင်တင်ပြပေးသွားတာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ရှမ်းပြည်ဘက်ကသတင်းကိုနားဆင်ရမှာပါ။ NCA လက်မှတ်ရေးထိုးဖို့အဆင့်အစ်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့တပ်ဆွဲရာဒေတာနဲ့ဝမ်ဟိုင်းဌာနချုပ်ကိုမြမတပ်မတော်ကနေထိုးစစ်ဆင်နေတဲ့အတွက်အဲ့ဒီဒေတာတွေမှာရွေးကောက်ပွဲကျင်းပနေနိုင်ဖို့မရေရာဖြစ်နေပါတယ်။အဲ့ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့နန်းလောင်ကတင်ပြပေးမှာပါရှင်
။မြမစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်မတိမငြိမ်ဖြစ်နေတဲ့ရှမ်းပြည်နယ်ထက်ကမန်ရှူကျေးတီနဲ့တန်ရံမြို့နယ်ထဲမှာရွေးကောက်ပွဲတွေဆိုင်ငံ့ချဖို့အတွက်ကြားဖြူပါတီလို့ခေါ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားပါတယ်။ဒ ဒီလိုတင်ပြတောင်းဆိုရတဲ့အကြောင်းရင်းကိုကြားဖြူပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်စိုက်ဘိုးအောင်က VOA ကိုအခုလိုပြောပါရယ
်ကျွန်တော်ဒီမဲယုံတွေဖွင့်ဖို့ကိစ္စရဲ့နောက်တစ်ခါမဲဆန္ဒရှင်တွေကလည်းလွတ်လပ်စွာမဲပေးနိုင်တဲ့အနေအထားမရှိတဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးပါတီတိုင်းပါတီတိုင်းရဲ့လွတ်တော်ကိုယ်စားလှယ်လောင်းနေရလဲမဲဆွဲစည်းုံနိုင်ခွင့်အလားအလာတွေကမ္ဘာမှာနည်းပါးသွားတဲ့အတွက်ကြောင့်မလို့အဲ့နဲ့ချက်ကြောင့်ပါအာလူထုကတင်ပြတာလည်းရှိတယ်နောက်လူတော်ကိုယ်စားလှယ်လောင်းတွေကနေဒီတင်ပြတာလည်းရှိတဲ့အတွက်ကြောင့်မလို့ပါတီကနေဒီလိုရွေးကောက်ပွဲကော်မရှင်ကိုတင်ပြခြင်းဖြစ်ပါတယ
်ဒီမြို့နယ်၃ခုရို့ကိုတင့်တော်တဲ့အချိန်ရောက်မှကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ကိုကြားဖြူပါတီကတိုက်တွန်းထားပါတယ်ကြားဖြူပါတီဘက်ကတင်ပြတောင်းဆိုမှုကိုကြားကောင်းပါတီလို့ခေါ်တဲ့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ဘက်ကကန့်ကွက်ထားတာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့ကြားဖြူပါတီရဲ့တင်ပြချက်ကိုအကြောင်းပြန်ကြားလာတာမရှိသေးပါဘူးစစ်ဘေးရှောင်နေရတဲ့အမဲဆန္ဒရှင်ပြည်သူတွေလွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့တင်ပြချက်တွေကြောင့်လဲရွေးကောက်ပွဲကိုရွှေ့ဆိုင်ပေးဖို့တောင်းဆိုရတာဆိုပေမဲ့ကြားကောင်းပါတီရဲ့မိုင်းရှူမြို့နယ်လွတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့စိုက်ထွန်းအေးကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဒီဘက်မှာတော့ဒီရွေးကောက်ပွဲမှာမဲပေးချဖို့လူတွေကစိတ်အားထက်သန်ကြပါတယ်ဒါပေမဲ့ဒီတိုက်ပွဲဖြစ်တယ်ဆိုတာဒီတိုက်ပွဲဖြစ်တဲ့ area အတွင်းမှာပဲသူကမငြိမ်းချမ်းတာဘူးဒီမြို့ပေါ်မှာရှိတဲ့ဒီလူတွေကတော့အတွားလာမပြက်အလုတ်ကင်မပြက်ပဲနဲ့ပုံမှန်နေထားတိုင်းပဲရှိနေတာပဲဒီရုံးတွေကျောင်းတွေအစိုးရဌာနတွေလည်းဗန်တွေလည်းဒါပုံမှန်ဖွင့်လှစ်နေတာပဲရွေးကောက်ပွဲရက်ဆိုင်ဖို့မလို့အပ်ဘူးလို့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့တော့အဲ့လိုယူဆရတယ်
မိုင်းရှူမြို့နယ်နဲ့ကျေးတီမြို့နယ်အတွင်းမှာမြမတက်မတော်နဲ့မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်မိုင်းရှူမြို့နယ်နဲ့ကျေးတီမြို့နယ်ထက်ကဒေသခံကျေးရွာသား3000ကျော်ဟာစစ်ဘေးတင်းရှောင်နေရပါတယ်ဒီကနေ့မှာတော့စစ်ဘေးရှောင်ရွာသားတွေရှိရာဝမ်ဆော့ရွာကိုစစ်တပ်ဖက်ကလက်နက်ကြီးတွေနဲ့တိုက်ခိုက်နေတယ်လို့တခြားဒေသတွေမှာလည်းတိုက်ပွဲတွေဖြစ်နေတဲ့အကြောင်းကြားကောင်းပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းစိုက်ထွန်းအေက VOA ကိုပြောပါတယ
်တိုက်ပွဲတွေတော့ဖြစ်နေတယ်ဒီနေ့ဆိုရင်အဲ့ဒီစစ်ပြေးဒုက္ခတဲ့တွေခုံလုံနေတဲ့ဒီ one shot ကြေးရမှာဆိုရင်အစိုးရတပ်ဘက်ကအမြောက်နဲ့ထုတာအချိန်30 40လောက်ရှိတယ်ပြောတယ်ဒါရွာကန်လူတွေကဝါဟိုက်ကိုကြိုကြကြိုကြတိုက်နေတာပဲသူကစစ်မျက်နှာအများကြီးပဲဒီဘက်ဘက်မှာလည်းတိုက်တယ်ဟုတ်မုံတောင်ဘက်မှာတော့ဒီအမြောက်တွေနဲ့ပစ်ခတ်နေတာပဲ
ရှမ်းပြည်တောင်ပိုင်းမန်းရှူမြို့နယ်နဲ့ကျေးတီမြို့နယ်ထဲမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တွေတပ်ဆုပ်ပေးဖို့မြန်မာစစ်တပ်ကနေအောက်တိုဘာပထမပတ်မှာညွှန်ကြားချက်ပေးလာခဲ့ပြီးတဲ့နောက်ပိုင်းနှစ်ဖက်အဖွဲ့အစည်းတိုက်ပွဲတွေနေ့စဉ်လိုလိုဖြစ်ပွားနေကြတာပါမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ဟာ2012ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာအချက်9ချက်ပါတဲ့နှစ်ဖက်သဘောတူညီမှုအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့တာဆမ်ပူဂရုစိတ်တပ်စခန်းကိုနှောက်ဆုတ်ဖယ်ရှားပေးဖို့အော်တိုဘာလမှာမြန်မာအစိုးရကညွှန်ကြားချက်ပေးလာခဲ့ပြီးတဲ့နောက်အခုလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့တာပါ။ရှမ်းပြည်နယ်တွင်မှာဒေသတွင်မတည်ငြိမ်မှုကြောင့်ရွေးကောက်ပွဲလုံးဝမကျင်းပနိုင်တဲ့မြို့နယ်၅ခုရှိပြီးမြို့နယ်၈ခုတို့မှာတော့မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဖြစ်ပါတယ်။တကယ်လို့အခု၃မြို့နယ်ကရွေးကောက်ပွဲဆိုင်းငံ့လိုက်ရင်တော့လာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရှမ်းပြည်နယ်ရင်းကမြို့နယ်ပေါင်း၁၆ခုတို့ကမဲဆန္ဒရှင်တွေမဲပေးခွင့်ဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်ရပွဲရှိနေပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
အခုဆက်လက်ပြီးထုတ်လွှင့်မယ့်ဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ရွေးကောက်ပွဲအထူးသကောပိုင်းကိုနားဆင်ရဖို့ရှိပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညနေခင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုည9နာရီအထိအစီအစဉ်ကိုတော့ line to meter 16 19 25တို့ကနေပြီးတော့တိုးချက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုဆက်လက်ပြီးတော့ရွေးကောက်ပွဲအထူးစကားဝိုင်းအစီအစဉ်နားဆင်ရမှာပါနိုဝင်ဘာလမှာကျင်းပမယ့်မြန်မာနိုင်ငံရွေးကောက်ပွဲလွတ်လပ်တရားမျှတမှုမရှိနိုင်မှုအပေါ်နိုင်ငံတကာရဲ့စိတ်ဝင်စားမှုအထူးသဖြင့် American ပြည်ထောင်စုရဲ့စိတ်ဝင်စားမှုနဲ့ပတ်သက်လို့မြမအရေးအကဲခတ်တွေဖြစ်ကြတဲ့ဒေါက်တာခင်မောင်ညိုဒေါက်တာရဲ့မျိုးသိန်းနဲ့သတင်းစာဆရာဦးစီတောင်မြင့်တို့နဲ့အတူ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းတို့ကဆွေးနွေးတင်ပြထားပါတယ်ရှင်
မင်္ဂလာပါရှင် VOA ရွေးကောက်ပွဲအထူးစကားဝိုင်းကကြိုဆိုပါရစေဒီကနေ့ဒီရွေးကောက်ပွဲအထူးစကားဝိုင်းမှာပါဝင်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေကတော့မြန်မာပြည်ရဲ့တိုင်းပြည်ဒေါက်တာခင်မောင်ညိုဆရာစာရေးဆရာဦးစီသူအောင်မြင့်နဲ့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာရမေသိန်းတို့ဖြစ်ပါတယ်ဟုတ်ကဲ့ဒီနေ့ကျမတို့စပြီးဆွေးနွေးချင်တာကတော့ပေါ့လေမတမ်းမကိုအမေရိကန်ပြည်ထောင်စုအတွက်လည်းအရေးကြီးပါတယ်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်မှာထားရှိတဲ့မူဝါဒပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့အစ်တမ်းမအရေးကြီးတဲ့အကြောင်းကိုဆွေးနွေးချင်တာပါဘာလို့လဲဆိုတော့ဒီပြီးခဲ့တဲ့ဒီဒီပတ်ထဲမှာပဲပေါ့လေဒီသမရအိုဘားမားရဲ့အမျိုးသားလူကြုံရေးဒုအကြံပေးပုဂ္ဂိုလ်ဘန်ရိုးစ်ဟာမြန်မာနိုင်ငံကိုတုံ့ရကြခီလာသွားပါတယ်သူဒီခီးစဉ်ကိုလာတဲ့အကြောင်းရင်းကလည်းသူ့သမရအိုဘားမားကတာဝန်ပေးချက်အရာသူမြန်မာနိုင်ငံကိုလာခဲ့တာပါလို့ပြောပါတယ်ကျမအဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲဗိုလ်ထုနေရသွားတက်ပါတယ်။သတင်းစာရှင်းလင်းပွဲသွားတက်တဲ့အခါမှာကျမဟိုတွေ့ရတာပေါ့လေတော်တော်လေးစိတ်မကောင်းဖြစ်တာဗာလဲဆိုတော့ဒီပြည်တွင်းဂျာနယ်သတင်းစာတွေကတော်တော်လေးကိုတယောက်မှပေါ်လာတာမတွေ့ပါဘူး။အဲ့တော့ကျမရဲ့ MRTV နဲ့ MITV က၃ယောက်ပဲပြည်တွင်းက local ပေါ့လေ။ကျန်တာကတော့တခြားဒီ Wires News ရ Writers တို့ AFP တို့ Wall Street Journal တို့နောက်ပြီး AR တို့ကဒီအင်္ဂလိပ်ပိုင်းစီစဉ်ကနေလာကြတာတွေ့ရပါတယ်။အဲ့တော့ဒီပုံကူရဲ့အရေးပါမှုကိုပဲသူတို့သေချာပဲမလေ့လာမိလို့လား။ဒါမှမဟုတ်လည်းသူတို့တခြားကိစ္စတွေရှိနေလို့လား။တန်ယုံဘက်ကလိုအပ်ချက်ပဲရှိနေလို့လား။ American တန်ယုံနဲ့ဝင်ရတယ်ဆိုတာလည်းလွယ်တာတော့မဟုတ်ဘူးပေါ့လေ။စစ်ဆေးတာတွေပါရင်များတဲ့ခါကျတော့ဒီနောက်တွေအနေနဲ့တခါလေးကျတိတ်မသွားနိုင်ဘူးပေါ့အဲ့အဲ့အားကြောင့်ပဲလားတော့မသိသူ့ရဲ့သတင်းစာရှင်းလင်းပွဲကတော်တော်ကြီးကိုလှူနေပါတယ်ဆယ်ယောက်တောင်မပြေပါဘူးအဲ့တော့ကျမအခွင့်အရေးကောင်းတာပေါ့လေဘာကျမသူ့ကိုမေးခွင့်ရခဲ့တယ်အဲ့တော့သူ့ကိုကျမဗာမေးလဲဆိုတော့အခုရွေးကောက်ပွဲကျင်းပဖို့အားလုံးကလည်းအများဝိုက်တိုင်တွန်းနေတယ် American ပြည်အောင်စုအစိုးရကလည်းအားပေးနေတယ်ဖေးမှပြီးတော့ဒီအပြောင်းလဲတစ်ခုဖြစ်အောင်ဒီဒီမိုကရေစီမှာလမ်းစဉ်မှာအရေးပါတဲ့ရွေးကောက်ပွဲတည်းကထမြောက်ဖို့အတွက်ကိုနိုင်ငံတကာကဝိုင်းဝန်းပြီးတော့တွန်းအားပေးနေတာတွေ့ရတယ်ပေါ့နော်ဒါပေမဲ့တကယ်လို့များအဲ့ဒီရွေးကောက်ပွဲရဲ့ရလဒ်ကိုအတိမတ်မပြုတ်ခဲ့ဘူးဆိုရင် American ပြည်အောင်စုရဲ့မြန်မာနိုင်ငံအပေါ်ရည်တည်ချက်ကိုဘလို့များဆက်လုပ်မလဲပေါ့ What US would do ဆိုတော့သူကဘာပြန်ပြောလဲဆိုတော့သူရဲ့အဖြေအရစိတ်ဝင်စားဖို့ကောင်းပါတယ်တကယ်လို့များတဲ့လူမျိုးရွေးကောက်ပွဲ result ကိုဟိုအတိအမှန်မပြုတ်ခဲ့ဘူး respect မလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ American ပြည်အောင်စုကအခုထိတွေ့ဆက်ဆံနေတဲ့မူဝါဒကိုပြန်လဲဆန့်စစ်ရပါလိမ့်မယ်ဒါပေမဲ့သူကရည်ပြောပါတယ်အဲ့လိုတော့ဒီလိုအတိအမှန်ပြုတ်မယ်မပြုတ်ဘူးဆိုတော့ဖြစ်နိုင်မယ်လို့မျှော်လင့်မထားပါဘူးတဲ့အဲ့တော့အတိအမှန်မပြုတ်ဘူးဆိုတော့သူတို့မျှော်လင့်မထားပါဘူးပေါ့လေသူတို့ကအကောင်းမြင်နေပဲချုပ်ပြီးသုံးသပ်တာပါအဲ့တော့ဒီဆရာဒီ American ပြည်ထောင်စုရဲ့နေမြန်မာနိုင်ငံရဲ့ဆက်ဆံရေးပေါ့နော်အမြတမ်းမှလည်းအရေးကြီးပါတယ်အဲ့တော့ဆရာအဲ့ဒါဟာနေပတ်သက်ပြီးတော့တမိုင်းကြောင်းလေးပြောပြပေးပါအောင်ဆရာ
အင်းတကယ်တော့ကျွန်တော်တို့ဒီမြန်မာပြည်ကိုလာခဲ့တာအိုဘားမား2ခေါက်တောင်လာခဲ့တာပေါ့လေဒီ2010နဲ့95ကြာပဲထားပါတော့ပထမ2ခေါက်တောင်လာတော့ဒီကျွန်တော်တို့မြန်မာပြည်သူပြည်သားတွေအကုန်လုံးကြောင်းသားတွေအထူးဖြစ်ပေါ့သွားကြတယ်ကျွန်တော်ဝင်ခွင့်အတော်မှာတော်တော်လေးခက်ခဲပြီးတော့စာရွက်တွေနဲ့ကျွန်တော်သွားရတယ်ကြာကြီးတန်းစီပြီးမှသူပြောတဲ့နေရာကိုရောက်တယ်အဘာကြောင့်ဒီလောက်စိတ်ဝင်စားလဲပေါ့ဘာတွေသူပြောမလဲဆိုတော့သူပြောတဲ့အထက်မှာကျွန်တော်အရန်သဘောကျတာတခုရှိပါတယ်အဲ့ဒါကဘာလဲဆိုရင်ကျွန်တော်လည်းဒီနေရာမှာပြောတယ်ဒီနေရာရောက်အောင်ပြောတယ်ဒီနေရာကဒီ convocation hall ပေါ့လေဘုရားနှင်းသမီးခမ်းမကြီးမှာကျွန်တော်ပြောရတဲ့အကြောင်းရင်းကဒီတက္ကသိုလ်ဟာအစဉ်အလာရှိတဲ့တက္ကသိုလ်ပါရန်ကုန်တက္ကသိုလ်မှာဝန်ကြီးချုပ်ဦးနုဘိုးချုပ်အောင်ဆန်းဦးတန်တို့ဝေးဖွားပေးလိုက်တယ်နေရာဒီလိုပုံကူမျိုးထွက်လာတဲ့နေရာမှာကျွန်တော်စကားပြောခွင့်ရတာမြန်မာပြည်မှာပြောနိုင်တဲ့နေရာအနေထားရအောင်ကျွန်တော်စူးစမ်းခဲ့တာပါတဲ့အကုန်လုံးကသူကကျေးဇူးတင်တဲ့အကြောင်းတော့ကျန်တဲ့ဟာတွေပြောတာပါလေကျွန်တော်တို့ကလည်းမြန်မာပြည်နဲ့အမေရိကန်ဆက်ဆံရေးကတော်လေးကိုပထမပိုင်းတော်လေးပြတ်သွားတယ်ဟောပြတ်သွားပြီးမှနောက်ပိုင်းမှာဒီလိုမျိုးပြန်လာပြီးဆိုတဲ့အခြေအနေမှာပေါ့မြန်မာတွေကလည်းအမေရိကန်ကိုမယုံဘူးမယုံဘူးဆိုတာဒီအထူးဖြစ်စစ်တပ်ဘက်ကတွေပေါ့လေကျွန်တော်တို့ကကျွန်တော်ငယ်ငယ်လေးတည်းက စာဖတ်တယ်ဆိုတော့လေကျွန်တော် American Center ဟိုတော့ USS Live ကိုသွားရတယ်အော်သွားတော့ကျွန်တော်ကတက္ကသိုလ်မှာဆရာလုပ်တဲ့အချိန်မှာကျွန်တော်သွားခွင့်မပြုဘူးနောက်ပိုင်းကျွန်တော်ဆရာထွက်လာတော့ Library မှာကျွန်တော်စာဖတ်တာခဏခဏသွားတယ်သွားတဲ့အချိန်မှာကျွန်တော်စာဖတ်ရင်အပြင်နေစောင့်ကြည့်နေကျွန်တော်ဝင်သွားတော့နှစ်ခါသုံးခါလာတယ်ဒါမှမဟုတ်ရင်တလမှာ၄-၅ခါလာတော့ကျွန်တော်ခေါ်ပြီးတော့ဥပကနေပြီးတော့ပြောတယ်ဆရာရဲ့ဆရာပါလာလို့တယ်ဟာ Library စာဖတ်တာဗောလို့ဟာဆရာရဲ့လာတာများနေပြီတော့ဟဲ့ဟာလာတာများမှာဗောကွာလို့ငါစာများများဖတ်တာဘူးလို့ဒီလောက်ပဲကျွန်တော်ပြောရတယ်ဒါပေမဲ့ကျွန်တော်အန္တရာယ်တော့မရှိဘောလေအန္တရာယ်ရှိတဲ့လူလည်းရှိကြတယ်ဒါကြောင့်ခုနပြောတယ်လို့ဗောလေတန်ယုံတဲ့ကိုမလာရဲတာလဲကျွန်တော်အရင်ကကြောက်စိတ်ဗော mindset ကနှစ်ပေါင်းများစွာကြာပြီလေအဲ့တော့ကျွန်တော်တို့ကဒီမှတ်သားထားတဲ့ဟာတွေကအမေရိကန်နဲ့မြန်မာဆက်ဆံတဲ့ခါမှာကျွန်တော်တို့ကကြားထဲကဝင်တော့ဟိုလုတ်တဲ့လူတိုင်းကနစ်နာသွားတယ်ဆိုတာရှိတာကိုအဲ့တော့ကျွန်တော်ဒီကြောင်းနေပြောမှာဆိုတော့ကျွန်တော်ဒီရွေးကောက်ပွဲကအမှန်အရေးကြီးတယ်ရွေးကောက်ပွဲလုတ်တယ်မှာဆိုတော့2030တည်းကကျွန်တော်ကဒီကာတာစင်တာတို့ကလည်းရောက်သွားပါတယ်နောက်တော့ဒီအမေရိကမှာကျွန်တော်ရွေးကောက်ပွဲအကြောင်းလည်းကျွန်တော်ဟောပြောပွဲတွေလုတ်ခဲ့ပါတယ်အဲ့တော့လုတ်ခဲ့တဲ့အချိန်မှာအမေရိကမှာဖြစ်တဲ့ဒီ Hoover တို့ကလို့ဆိုရင် American သမ္မတကလည်းတကယ်မြန်မာပြည်မှာ number 2 border line မှာအလုပ်လုပ်ပြီးတော့သူကရောက်သွားတာအဲ့တော့ကျွန်တော်ကလည်းကံကားစီတော့ Iowa မှာဟောပြောခွင့်ရတော့ကျွန်တော်ပြောတော့ Hoover ကမြန်မာပြည်ကလာပြီးတော့ American ရောက်သမ္မတပြန်ဖြစ်တယ်ကျွန်တော်လည်းเนาะ Iowa လာပြီး Hoover နေရာမှာလာပြီးတော့ကျွန်တော်ပြောပြီးကျွန်တော်ပြန်သွားရင်တော့ဟောအခွင့်အရေးရပါသမ္မတဖြစ်နိုင်စရာတော့အကြောင်းရှိတယ်သို့တော်လည်း2010ပါဗျာ2010ရောက်နေပြီဆိုတော့တို့ရွေးကောက်ပွဲလုပ်လို့ကျွန်တော်မရှိဘူးကြားလို့ကျွန်တော်တော့တမတာဒီတစ်ခါတော့မသိနိုင်ဘူးလို့ဒီခါကျွန်တော်တို့ခင်ဗျားတို့ကိုစေတနာတကယ်ရှိလို့ပြောတာပါဆိုတော့ကျွန်တော်ပြောခဲ့ပါတယ်အဲ့သို့တော်လဲဘောလေအဲ့ဒီရွေးကောက်ပွဲကတိတ်ပြီးတော့အစင်မပြေလောက်ဘောအစင်မချောဘဲနဲ့ကျွန်တော်အပြောင်းလဲကိုသိချာမရလိုက်ဘောဒီတစ်ခါတော့ဒီတစ်ခါမှမပြောင်းရင်အခက်အခဲရှိမှာပဲဆိုတော့ American ဥရောပရောကြံတဲ့ wash လုပ်တဲ့အဖွဲ့တွေကလည်းအကုန်လုံးစောင့်ကြည့်နေကြတယ် American ကလိုမျိုးကူညီကြတာလေကူညီတာလေကျွန်တော်တို့အယံဝန်တာတာပဲသူတို့ကူညီဖို့လေဟောကျွန်တော်တို့ဘယ်လောက်ထိတော့နားမလဲဘောလေအရင်တည်းကသူတို့ဟောအကူညီငွေကြေးကစားတော့ပေးတယ်လို့ကျွန်တော်ကြားပါတယ်ဒါဟာလေဒီတိုင်းပြည်တစ်ခုအတွက်ပို့လို့တဲ့အရာတွေဘောလေကျွန်တော်ဖြည့်ဆည်းပေးတယ်လို့ပဲကျွန်တော်ယူဆတယ်အဲ့တော့ဟောဒေါခင်စိုးဝင်းကပဲကြံတဲ့ဟာလေးနည်းနည်းဆက်ပြောပြပါအောင်ကျွန်တော်ဟုတ
်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီဘန်ရိုးဆိုတဲ့ပုဂ္ဂိုလ်ရဲ့အရေးပါပုံကဒီလိုပါသူကဒီကျမတို့ဒီအမေရိကန်ပြည်အောင်စုနဲ့ပေါ့လေမြန်မာနိုင်ငံရဲ့နေ့ဆက်ဆံရေးကျဲခဲ့တယ်ဆက်ဆံရေးကျဲခဲ့ပြီးတော့ဒီလိုမျိုးပြန်ပြီးတော့ပြန်လဲထိတွေ့ဆက်ဆံမှုအတွက်ကိုသူကတွန်းအားပေးခဲ့တယ်တကယ်ဘိသူကာတယောက်ပေါ့နော် one of the architects လို့ပြောလို့ရတယ်ဘိသူကာတယောက်ဒီမြန်မာနိုင်ငံနဲ့ပြန်လဲထိတွေ့ဆက်ဆံမှုကိုသူကတွန်းအားပေးခဲ့တဲ့လူတယောက်ဖြစ်တဲ့အတွက်ကြောင့်မလို့သူ့ရဲ့ဒီခီးစဉ်ကလည်းအမတန်မှအရေးကြီးလို့သုံးသပ်တာပါဘာလို့ဆိုသူကိုယ်တိုင်ပဲကမကထလုပ်ပြီးတော့မြန်မာနိုင်ငံနဲ့ပြန်လဲထိတွေ့ဆက်ဆံရင်ကောင်းမယ်ဆိုတဲ့အကြံကိုသူကပေးခဲ့တာဖြစ်ပါတယ်အဲ့တော့သူ့ရဲ့ဒီခီးစဉ်ကပေါ့လေသမရအိုဘားမားခိုင်းလို့သူလာတယ်ဒါပေမဲ့သမရအိုဘားမားကလည်းအမြဲတမ်းနိုင်ငံတကာသွားတဲ့အခါမှာသူကသူ့ရဲ့ဟိုသူအခုံယူစွာပြောလို့ရှိတာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုဆိုပြီးတော့မြန်မာနိုင်ငံကိုအမြဲတမ်းသူကနမူနာလေးပြောပြီးတော့ဂုံယူဝင်ကြွားစာနဲ့ပြောလို့ရှိပါတယ်အဲ့တော့မြန်မာနိုင်ငံကိုသူတို့ဟိုဖေးမှခြင်းအပြင်ဒါခီးရောက်နေတယ်ဆိုတဲ့သဘောကိုသူတို့ကအမြဲတမ်းဂုံယူပြောတာပေါ့လေအဲ့တော့ဒေါ်လာညာမျိုးသိအနေနဲ့ဒီ American နဲ့မြန်မာဆက်ဆံရေးအပေါ်ပေါ့ပြန်လည်ထိတွေ့ဆက်ဆံလာတဲ့တမိုင်းကြောင်းလေးကိုမှတ်မိသလောက်ပြောပြပေးပါအောင်ရှင
်ကျွန်တော်မှတ်မိသလောက်တော့ American နဲ့မြန်မာရဲ့ဆက်ဆံရေးကဟို2003ခုနှစ်ကျွန်တော်ဒီပေးရင်အဖြစ်စဉ်နောက်ပိုင်းမှာတော်တော်ကြီးကိုဟိုအေးဆက်သွားတယ်နောက်ကျွန်တော်တတိထားမိတယ်လို့2008ခုနှစ်မှာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကကျွန်တော်တို့အဲ့ဒီတုန်းကဟိုနိုင်ငံသားရေးဝန်ကြီးဦးညံဝင်းနောက်အဲ့တုန်းကယဉ်ကျေးမှုဝန်ကြီးဦးခင်အောင်မြင့်နောက်ပြီးတော့အဲ့တုန်းကပြန်ချာရေးဝန်ကြီးဟိုဦးကျော်ဆန်းသူတို့၃ယောက်ကိုကျွန်တော်တရုတ်ပြည်သူ့သမ္မတနိုင်ငံဘေကျင်းမြို့မှာသူဆက်ပြီးတော့တွေ့ဆုံတွေ့ဆုံတဲ့အချိန်မှာအဲ့ဒီအချိန်မှာကျွန်တော်အမြင်အဖြစ်အမေရိကန်နဲ့ဟိုမြန်မာနဲ့ကြားမှာပေါ့လေအဆင့်မြင့်အရာရှိကြီးများအဆင့်ပေါ့လေပထမဆုံးတွေ့ဆုံမှုလို့ကျွန်တော်ကတော့မြင်တယ်အဲ့ဒီနောက်ပိုင်းမှာဟိုနှစ်ဖက်ကြားမှာဟိုဆက်ဆံရေးကတဖြည်းဖြည်းနဲ့ဟိုမြင့်တက်လာတယ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့အမကွနပြောတယ်ပေါ့လေဒီ Ben Rhodes ရဲ့ခီးစဉ်နဲ့ပတ်သက်လို့ကတော့ကျွန်တော်အများအားဖြင့်လက်ရှိပြည်တွင်းမှာဖြစ်နေတဲ့အနေအထားကအမေရိကန်အစိုးရဘက်မှာအယုံကြည်မှုကျဆင်းနေတယ်လို့ကျွန်တော်ကတော့မြင်တယ်။ဘာဖြစ်လို့လဲဆိုတော့အမေရိကန်အစိုးရဒီလည်းပဲနော်လက်ရှိမြန်မာအစိုးရနဲ့တလေတည်းစီးပြီးတော့တကြီးရဲတဲ့သွားနေတယ်။အဲ့တော့ခုနအမပြောသားသလိုပေါ့အဲသမရအိုဘားမားအနေနဲ့ကလေမြန်မာပြည်ရဲ့အောင်မြင်မှုဇလန်းကိုသူ့အနေနဲ့ကကြောက်ွယ်သွားမှာ 송송도마오뚜니네라소잉니에리카자로뚜루예칭깐무봉산가호အစိုးရနဲ့အစဉ်ပြေရေးအစိုးရကိုဝန်းရံရေးဆိုတဲ့ဘက်ကိုအလေးပေးတာများလာတဲ့အခါကျတော့တကယ့်အောက်ခြေတိုင်းရင်းသားပြည်သူလူထုရဲ့လူထုကိုမျက်နှာမူတဲ့အပိုင်းမှာအားနည်းလာတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီအခါကျတော့အမေရိကန်အစိုးရအနေနဲ့လည်းတော့သူ့ရဲ့ဟိုမြန်မာပြည်ပေါ်မှာထားတဲ့အမြင်သဘောထားတွေကိုပြန်ပြီးသုံးသပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲတနည်းအားဖြင့်တော့ဟိုတလေတဲ့စီးပြီးတော့တခီးတဲ့သွားနေတဲ့ပုံစံမျိုးဟိုပြုတ်မှုဒါတဲ့ပေါ့လေအဲကို့မူနဲ့ကိုပြက်ပြက်သွားသားရက်တည်ပြီးတော့ပြည်သူလူထုဘက်ကလည်းရက်เสียရှိရင်ရက်နော်အစိုးရဘက်ကလည်းဖိမเสียရှိရင်ဖိမဆိုတဲ့ပုံစံမျိုးဖြစ်တင်တယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ပါတယ်သူပြောသွားတဲ့အထက်မှာကျမတို့ဟိုကျမမေးခဲ့တော့ကပေါ့နော်တကယ်လို့ရွေးကောက်ပွဲကိုအတိမတ်မပြုခဲ့လို့ရှိရင်အမေရိကန်ပြောစုတွေဘယ်လိုတုတ်ပြရမလဲဆိုတော့ဟာတဲ့ဒီလိုမျိုးရွေးကောက်ပွဲကိုအတိမတ်ရွေးကောက်ပွဲရဲ့ရက်လက်ကိုအတိမတ်မပြုခဲ့ဘူးဆိုရင်တော့ဒါနောက်ကြောင်ပြန်လဲလေလို့ယူဆရမှာဖြစ်တဲ့တကြောင်မို့သူတို့ရဲ့ဆက်ဆံရေးကိုပြန်လဲသုံးသပ်မယ်ဆန်းစစ်မယ်ဆိုပြီးတော့ तू ကဖြေသွားတာပါတစ်စက်တည်းမှာပဲ तू ကဘယ်လို့ square ပါတဲ့အထက်မှာဒီလူမျိုးရေးဘာသာရေးပေါ့နော်အဲ့ဒီဟာနဲ့ပတ်သက်တဲ့ဒီပဋိပက္ခတွေဖြစ်မှာစိုးရိမ်နေရွေးကောက်ပွဲနီးကပ်လာတာနဲ့အမြဒါတွေကိုအနီးကပ်စောင့်ကြည့်ဖို့လိုတယ်ဆိုပြီးတော့ तू ကစိုးရိမ်စိတ်နဲ့သတိပေးသွားတာပေါ့လေဦးစီသူအောင်မြင်နေနဲ့ဒီဘယ်လို့စိတ်ပူတယ်လို့ပဲပေါ့လေဒီလိုမျိုးဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကိုထိခိုက်နိုင်မှာလားရှင
်ဒီကျွန်တော်တို့အစပိုင်းတော့ဆိုတော်တော်ကိုစိုးရိမ်နေအဘာကြောက်လဲဆိုရင်လွတ်တော်ပြီးကံဒီအချိန်ကာလကြတော့မှဒီမျိုးသောဥပဒေ၄ခုကိုအပြီးသတ်ပေါ့နော်သူတို့ပြတ်ထန်းပေးလိုက်တယ်သမ္မတကလည်းလက်မှတ်ထိုးပေးလိုက်တယ်ပြီးကံနဲ့တပြိုင်နက်တည်းပဲရွေးကောက်ပွဲမဲဆွယ်စည်းဝေးကာလမှာမျိုးသောဥပဒေအောင်ပွဲဆိုတော့မှတနိုင်ငံလုံးမှာလုပ်ကြတယ်အဲ့တော့အဲ့ဒီဥစ္စာတွေကရိုးရိုးလောက်တာမဟုတ်ဘူးမျိုးသောဥပဒေသက်သက်လုပ်တဲ့သဘောတွေမဆက်ရောက်ဘူးအဲ့ဒီမှာမပတ်သက်ဆရာတော့တချို့ကဟိုဘာတွေဟောပြောတယ်လဲဆိုတဲ့ခါကြတော့အဲ့တော့မျိုးသောဥပဒေလွတ်တော်ထဲမှာဆွေးနွေးစဉ်ကာလတုန်းကဒါ NLD ပါတီဆိုရင်ဒါကြီးကိုဟိုဆန့်ကျင်ကန့်ကွက်ခဲ့တာပေါ့ဒါကြောင့်ဒီလိုပါတီမျိုးကိုမဲမဲပေးဖို့လိုတယ်ဆိုတော့အတုံးထုံးနေတုံးထုံးပြီးတော့မှလုံလာတဲ့ခါကျတော့ဒါဘာသာရေးကိုအတုံးပြုတ်ပြီးတော့မှနိုင်ငံရေးမှာအတုံးချတယ်ဆိုတဲ့သဘောမျိုးတွေတွားတွေ့ရတယ်တွေ့ရတဲ့ခါကျတော့အဲ့ဒီချိန်တုန်းကတော့တော်တော်လေးကိုစိုးရိမ်ဖို့ကောင်းပါတယ်နောက်ထပ်ပွဲတွေစိတ်လာပြီးဘယ်လိုများဖြစ်လိမ့်မလဲဆိုပြီးတော့မှကျွန်တော်တို့ကလည်းဟိုစိုးရိမ်တာပေါ့ဒါပေမဲ့အဲ့ဒီလိုတပြိုင်နက်တည်းမှာပဲဒီဟာကြီးကအရင်တော့လည်းတော့မတူတော့ဘူးနိုင်ငံတကာကလည်းကြည့်နေတယ်ပြီးတော့မှကျွန်တော်တို့မှလွတ်လပ်ခွင့်ရလာတဲ့ကျွန်တော်တို့စာနယ်ဇင်းပေါ့သတင်းစာဟိုဂျာနယ်တွေကလည်းဒါကြီးကိုထောက်ပြလာတယ်လှုပ်လာတယ်နိုင်ငံတကာကလည်းအဲ့ဒါကြီးပြောလာတယ်အဲ့လိုအခြေအနေရှိတဲ့အပြင်ကိုနောက်ဆုံးဒီမဘာသာညီလာခံကြီးရန်ကုန်မှာလှုပ်တဲ့အောင်ပွဲပေါ့နော်ရန်ကုန်မှာလှုပ်တဲ့အချိန်မှာဒီလူဆရာတော်ကသူအများပြောတော့အများကြီးပေါ့နော်အဲ့ဒီမှာတခွန်းပါပါတယ်ဆိုတဲ့ခါကျတော့ဒီကျွန်တော်တို့တန်ဃာတော်တချို့လည်းမဘာသာဆရာတော်တချို့လည်းနိုင်ငံရေးထဲမှာခြေမကျွန်သွားစေနဲ့ခြေကျွန်နေဆိုရင်ဒါဗုဒ္ဓဇတ်တော်လားဘီလုံးကဲ့လိုမျိုးအကုန်လုံးအန်ဒီရေကြာရောက်သွားနိုင်တယ်ဆိုတော့မှသူတတိပေးတာတခွန်းသူပြောခဲ့တယ်ဒါအရန်ဖြစ်ရောက်ပါတယ်နောက်ဒုတိယတစ်ခုကအဲ့ဒီနေ့မှာပဲတပြိုင်နက်တည်းပပတအဖွဲ့ကြီးကလည်းကြေညာချက်ထုတ်တယ်အဲ့ဒီထဲမှာအရေးကြီးတဲ့သူတို့ကိုယ်တိုင်ထုတ်ပြောတဲ့အရေးကြီးတဲ့တစ်ချက်ပါတယ်အဲ့ဒါဘာလဲဆိုတော့ဒီမပတတစိတ်တုံးနေเนาะဒီဟိုလိုဂိုတွေအသုံးပြုပြီးတော့မှနိုင်ငံရေးကိစ္စအလုံးကအသုံးချနေတာဟာကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်ဆိုပြီးတော့သူတို့ကလည်းကြေညာချက်ထုတ်တယ်ထုတ်တဲ့ခါကျတော့အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ပြန်ပြီးတော့ကြည့်ရတဲ့လောက်ကအခုကျွန်တော်တို့စကားပြောနေတဲ့အချိန်ကြီးပေါ့ဓာကြီးကနည်းနည်းလေးယော့ပါသွားတယ်လို့တော့ကျွန်တော်တို့ယူဆရတယ်အဲ့ဒါဘာကြောက်လဲဆိုရင်တစ်ဖက်ကလည်းနိုင်ငံတကာကလည်းစောင့်ကြည့်နေတယ်ခုနကလိုဘယ်လိုဆိုလိုမျိုးပြောတဲ့လူကလည်းပြောနေတယ်ကုလသမဂ္ဂဒါလူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့တွေကလည်းပြောနေတယ်ဆိုတဲ့ခါကျတော့အဲ့ဒါကြောင့်ထိသိမ့်သွားတဲ့လို့တော့ကျွန်တော်တို့ယူဆပါတယ
်။ Okay အဲ့ဒီ Ben Rose ရောက်နေတဲ့နေ့မှာပဲဘာဖြစ်လဲဆိုတော့ target မှာဟိုပြည်ထောင်လေးနည်းနည်းတက်သွားတာပေါ့နော်ဒီသူတို့ဒီ Islam ဘာသာရေးဟိုចောင်းစာတင်ចောင်းတင်းတွေမှာဝတ်ပြုရဲဆိုပြီးတော့ဝိုင်းဝန်းကန့်ကွက်တာတို့ဒီမျိုးသားရေးဝါဒီတွေဘာတွေကနေပြီးတော့နှောက်ယှက်တာတို့ဘာလို့ဖြစ်ခဲ့တာပေါ့လေအဲ့လိုမျိုးဒါ Ben Rose ခီးစင်နဲ့တိုက်ဆိုင်သွားတာလည်းပါတာပေါ့လေအဲ့တော့အဲ့လိုမျိုးတွေဆရာဟိုဒီကိစ္စရည်နဲ့ပတ်သက်ပြီးတော့ Ben Rose မကောက်ဘောလေဟိုဒီဒါကတော့ Ben Rose ကတော့ဒီ American ပြည်ထောင်စုရဲ့အစိုးရဘိုင်းပေါ့အုပ်ချုပ်မှုဘိုင်းပေါ့အဲ့ဒီလိုပဲဒါသူကတော့အုပ်ချုပ်ရေးမှန်နိုင်ဘက်ကပေါ့တရားရေးမှန်နိုင်ဖြစ်တဲ့ဒီလွှတ်တော်ဘက်ကနေပြီးတော့လေအထက်လွှတ်တော်မှာ Mitch McConnell ကနေပြီးတော့လေစိုးရိမ်နေလို့ပြောပါတယ်ဆရာအဲ့တော့ဒီလိုမျိုးဘာသာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဝိုင်းပြီးစိုးရိမ်နေကြတာကိုဒီပြည်တွင်းမှာရှိတဲ့ဒီအုပ်ချုပ်မှုဘိုင်းကရောဘယ်လိုများသဘောထားရလို့ဆရာယူဆပါလဲရှင
်အင်းတကယ်တော့ပါတီတွေကလည်းကျွန်တော်ပါတီဘက်ကနေပြောလို့ပါတီကလည်းနည်းနည်းကြောက်နေကြတယ်လေကြောက်တယ်ဆိုတာတော့ဆန်းစုကြည်ပသိဟောရခိုင်သွားတဲ့အကြောင်းပါပဲရခိုင်မှာတောင်ဥကပဲမကြိုးဘူးလားဘာညာဆိုဖြစ်နေကြတယ်အဲ့တော့တကယ်ရခိုင်လည်းသွားလိုက်ရောအလုံးကကြိုးကြတယ်ကြိုးကြတော့သူကဘာပြောလဲဆိုရင်ကျမတို့ကဒီမွတ်စလင်နိုင်ငံဖြစ်သွားမယ်ဆိုတဲ့ကိစ္စကိုအမေခံရတာအများဆုံးပဲဒီ NLD နိုင်ဝိုင်းရင်မွတ်စလင်နိုင်ငံဖြစ်သွားအောင်လုပ်မယ်ဆိုတဲ့အကြောင်းကိုတော့ဘာမှပြောပါဘူးပြောတာလည်းမရှိပါဘူးကျမကတော့ရဲရဲဝုန်းရှင်းရပါလေဆိုတော့ပြောပါလေအဲ့ဒီအချိန်မှာလဲဟောရခိုင် ီတောင်ပိုင်းတွေကအကုန်လုံးကထောက်ခံပြီးတော့ဆိုတော့ဒီနေရာမှာဒီဘာသာရေးကိစ္စတော်တော်လေးကိုအဲ့ဒီနေရာမှာရှင်းသွားတယ်လို့ထင်ပါတယ်သို့တော့အဲ့ဒီအချိန်မှာတပြိုင်တည်းမှာပဲဥဝီရသူကတခါပြောပါတယ်ဒေါအောင်ဆန်းစုကြည်ကိုမဲထည့်ပါလို့ပြောပြန်ရောအဲ့တော့ပြောတော့ဒါလဲဟောပေါ့လေသူကဘာသာရေးနဲ့တခါပြောပြန်ရောအဲ့တော့ပြောတဲ့အပြင်ကိုနော်တခါကြတော့မြောက်နိုင်မို့တနေ့ကနေပြီးတော့ပြောတာကာကွယ်ရေးဦးစီးချုပ်ကဘာပြောလဲဆိုရင်ကျွန်တော်စကလုံးအတိအကျတော့မဟုတ်ပေမဲ့သူကပြောတာဘာသာသဒ္ဒနာကိုစောင့်ရှောက်တဲ့လူတွေကိုပဲမဲထည့်ပါလို့ပြောတယ်ဒါလည်းဘာသာရေးနဲ့နည်းနည်းဆိုင်သွားပြန်တယ်အဲ့တော့ဒီလိုမျိုးဟောပါလေအင်အားကြီးတဲ့လူတွေကသူ့တက်ကြီးတစ်တက်လုံးကိုသူပြောတဲ့စကလုံးကအမှန်တမ်းနော်ဟောစိုးရင်စရာကောင်းတဲ့အခြေအနေရှိနိုင်တယ်လို့ကျွန်တော်ယူဆတယ်
โอเคအဲ့ဒါကြောင့်လည်းဘင်ရုစ်ကပြောတာကညီမနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပါပြီးသားပါတဲ့ဒီဘာသာရေးနဲ့နိုင်ငံရေးတရားစီခွဲထားရမယ်ဆိုတာပါပြီးသားဖြစ်တဲ့တရားမျိုးဒီနိုင်ငံမှာရှိတဲ့လူတွေအားလုံးကဒီဖွဲ့စည်းလက်ရှိဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေနဲ့အညီလိုက်နာကျင့်သုံးမှုဆိုပြီးတော့တိုက်တွန်းလိုက်တာလည်းပါပါတယ်အဲ့တော့ဒီဘင်ရုစ်နဲ့ဒီမစ္စမကွန်နယ်နဲ့မကဘူးကုလသမဂ္ဂပေါ့လေအဲ့ဒီကုလသမဂ္ဂတွေ့ရင်မှုချုပ်ဘန်ကီမွန်ရဲ့ဒီအထူးကြံပေးညီမနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဗီဂျင်းနံပြားကလည်းမကြသေးခင်ကပဲအလားတူသူကလေးနဲ့ပေါ့ထုတ်ဖို့ပြောဆိုသွားတာသိရပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီစိုးရိမ်မကင်နိုင်ငံတကာစိုးရိမ်မှုတွေကြော့ပါသွားအောင်တကယ်လည်းပြည်ရင်းရဲ့အခြေအနေတွေကိုသိအောင်ဘယ်လိုများလုပ်ပေးလို့ရှိရင်ကောင်းမလဲလို့သုံးသပ်ပေးပါအောင
်အဓိကကတော့ဟိုတစ်ဖက်ကတော့မှန်တယ်ကျွန်တော်တို့ကျွန်တော်ကိုယ်တိုင်လည်းအခုကျွန်တော်မေးရင်ဒါတည်းကရုပ်ောက်ပွဲနေ့အထိပေါ့လေမဖြစ်တော့ဘူးလားဆိုရင်ကျွန်တော်လည်းအာမမခံနိုင်ဘူးကျွန်တော်တို့လည်းစိုးရိမ်စိတ်နဲ့ပေါ့ဒါပေမဲ့ရော့ကျသွားတာအမှန်ပဲတိကျက်ကအဲ့လိုမျိုးရော့ကျသွားတဲ့စီမှာတစ်ဖက်ကဒီမဘာသာအဖွဲ့ကြီးဆိုရင်ဟိုကျွန်တော်အင်တာဗျူးတွေပါလေသွားလုပ်ခဲ့တယ်ဆရာတော်ကြီးကိုယ်တိုင်နဲ့ပေါ့နော်လောက်တော့သူတို့ကိုယ်တိုင်လည်းတစ်ဖက်ကမီဒီယာတွေရဲ့ဝိုင်းဝန်းပြီးတော့မှတော်တော်လေးကိုဝေဖန်တာကိုသူတို့တွေလည်းဟိုခံရတယ်ကြားရကြားရတယ်ဘာလို့တကယ်လက်တွေ့မှာအဲ့လိုမျိုးပြောကြတာဟိုအဲ့ဒီဥစ္စာတွေဟိုကြောက်လည်းပါတယ်နောက်တစ်ခုကပြည်သူလူထုပေါ့အထူးဖြစ်ပြည်သူလူထုပေါ့ဒီရက်ပိုင်းကသတင်းတစ်ပုဒ်မှာဆိုရင်ကလေးမှာဒီကရက်တည်းအနှစ်ပဲရှိသေးတယ်ကလေးမျိုးမှာဘာဖြစ်တယ်လဲဆိုတော့ဟိုမဘာသာဆရာတော်တချို့ပေါ့အဲတည်းတည်းမှာပါတာအဲ့လိုပဲမဘာသာဆရာတော်တချို့ဆိုတာကအောက်ခြေကဖြစ်ပါလိမ့်မယ်အဲသူတို့ကလည်းအလားတူလောက်ရမျိုးပေါ့နော်အဲ့ဒီမျိုးစောက်ဥပဒေအောင်ပွဲကိုပြောသလိုဆိုသလိုနဲ့ဒီတွယ်ဝိုက်ပြီးတော့မှဒါဒါ NLD ကိုမဲမဲပြေးဖို့တော့ပြောတဲ့ခါကျတော့လူတို့ကလက်မခံဘူးလက်မခံဘဲနဲ့သူတို့တေချာမေးတယ်တေချာမေးတဲ့ခါကျတော့သူတို့ကလည်းရေရမဖြစ်နိုင်ဘူးတကယ်တမ်းဟိုကြကြနနမေးတယ်ဆိုရင်အဲ့တော့လူတို့ကိုယ်တိုင်ကဒါဟာဟိုယူကပွဲဖြစ်စဉ်ကိုပေါ့နော်အနောက်ရှက်ဖြစ်စီတယ်ဘာညာဆိုပြီးတော့မှတိုင်တာတောတာဒီပါရှိလာတယ်အဲ့လိုအခြေအနေကိုရောက်လာတယ်ရောက်လာတဲ့ခါကျတော့ပြောမယ်ဆိုရင်လူတို့ကိုယ်တိုင်ကလည်းလက်မခံဘူးဆိုရင်တော့ဒါတွေကတဖြည်းဖြည်းရော့ကျလာမှာပဲထင်တယ်ဒါပေမဲ့လုံးဝစိတ်အေးရပြီလားဆိုတာတော့မဟုတ်သေးပါဘူးဒါအဲ့တော့ဒီလိုစိတ်အေးရတဲ့ဟာမဟုတ်စားပေါ့နော်ပို့ပြီးတော့ဖြစ်ဖို့ဆိုရင်ဆရာပြောသလိုအခုတဖြည်းပို့ပြီးတော့ဆိုတာကအာဏာပိုင်အဖွဲ့စည်းပေါ့ဒီတက်မလို့ကာကွယ်ဦးစည်းချုပ်ကိုယ်တိုင်ဟုတ်တယ်ဆရာပြောတာအမှန်ပါပဲ तू ပြောတဲ့မဲထည့်ဖို့ဟိုလိုအပ်တဲ့အရေးချင်းတွေထဲမှာအဲ့ဒီတစ်ချက်ပါ तू ကထည့်ထားတယ်ဆိုတော့ဒါမျိုးတွေကကျွန်တော်တို့တူးချင်းထင်တာကတော့ဟိုမလုတ်တင်ပါဘူးဘာသာရေးဥပဒေဘာသာရေးနေရာပဲထားပြီးတော့မှလက်ဆွဲစည်းဥနာမျိုးလုတ်တင်တယ်ညွန်ကြားတာမျိုးလုတ်တင်တယ်လို့တော့ကျွန်တော်တို့ထင်ပါတယ်
ဟုတ်ကဲ့ပါဟို American ပြည်သူ့ရဲ့ဆက်ဆံရေးကတော့တော်တော်လေးတုံ့သက်ပြီးသွားပြီပေါ့နော်အဲ့တော့တခြားနိုင်ငံတွေပေါ့ EU တို့တခြားအခုလောလောဆယ်ဒီရွေးကောက်ပွဲအထမြောက်ရေးအတွက်ကိုဝိုင်းပြီးတွန်းအားပေးနေတဲ့တခြားနိုင်ငံတွေပေါ့ဘယ်လိုတုံ့သက်လို့ရပါလဲရှင
်အဲကျွန်တော်အမြင်ကတော့အခု American ကလည်းကျွန်တော်ကာတာစင်တာကဟိုရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေလာမယ်အဘရောကျွန်တော်တို့ EU ကလည်းစောင့်ကြည့်လေးလာရေးဖွဲ့တွေလာမယ်။နောက်အခြားပေါ်လေဒေတာပြင်းနိုင်ငံတွေကလည်းစောင့်ကြည့်လေးလာသူတွေလာမယ်။ကျွန်တော်စိုးရိမ်တာတစ်ချက်ရှိတယ်။အဲ့ဒါကဘာလဲဆိုသူတို့ကစောင့်ကြည့်လေးလာပြီးအသိမှတ်ပြုမှလား။ဒီရွေးကောက်ပွဲဟာတကယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်ခဲ့ရင်အဲ့ဒီရလတ်ကိုဒီ EU နဲ့နိုင်ငံတကာစောင့်ကြည့်လေးလာသူတွေကအသိမှတ်ပြုခဲ့ရင်ကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်တို့ပြည်သူလူထုရဲ့အနာဂတ်အတွက်ကျွန်တော်တို့ဟာဆုံးရှုံးမှုကြီးတစ်ခုနဲ့ကြုံရနိုင်တယ်လို့ကျွန်တော်ကမြင်တယ်။ကျွန်တော်ရဲ့စဉ်းစားချက်ကတော့ခုနဆရာတို့ဆွေးနွေးတဲ့အပိုင်းတွေမှာကျွန်တော်တို့တိုင်းပြည်ဟာလွတ်လပ်ရေးရပြီးကြတဲ့ကအမျိုးသားပြန်လည်တင့်မြတ်ရေးပေါ်တယ်အမျိုးသားသွေးစည်းညီညွတ်မှုကပြည့်စည်ခဲ့တယ်အဲ့တော့ဒီနေ့ဒီအချိန်ထိလည်းကျွန်တော်တို့ဟာအမျိုးသားပြန်လည်တင့်မြတ်ရေးကိုတေချာမလုပ်နိုင်သေးဘူးအဲ့တော့ကျွန်တော်တိုက်တွန်းချင်တာကနော်ဟိုအစိုးရခေါင်းဆောင်တွေရောတပ်မတော်ခေါင်းဆောင်တွေရောနိုင်ငံရေးခေါင်းဆောင်တွေရောတိုင်းရင်းသားခေါင်းဆောင်တွေရောတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေရောနောက်ခုနပြောတဲ့အဓိကကျတဲ့ပေါ်လေဘာသာရေးရဩဇာရှိတဲ့ပုံကိုယ်တွေရောအားလုံးဟာကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်သူလူထုရဲ့အမျိုးသားပြန်လည်တင့်မြတ်ရေးအဲ့ဒီအမျိုးသားပြန်လည်တင့်မြတ်ရေးပေါ်မှာအခြေခံတဲ့ကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ပြည်သူလူထုဖွံ့ဖြိုးတိုးတက်ရေးအတွက်ကိုနော်အမျှော်မြေရှိရှိစိတ်ရှိရှိနဲ့ဆောင်ရွက်တင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်
โอเคပါကျွန်မစကားမဆက်ပေါ့လေပြောရမယ်ဆိုလို့ရှိရင်ဒီပြည်တော်စုရွေးကောက်ပွဲကော်မရှင် UEC ဥက္ကဋ္ဌဦးထင်အေးပြောတာကိုမှတွားပြီးသတိရတာတခုရှိပါတယ်။ तू ကသတင်းစာရှင်းလင်းပွဲတခုမှာ तू ပြောသွားတာပေါ့လေ။ပုံမှန်လေးလေးပဲ तू ကပြောသွားတယ်။ American ပြည်တော်စုနိုင်စီရင်တဲ့ပါတီမနိုင်လို့ဒီနိုင်ငံကိုတတ်ခတ်မယ်ဆိုရင်လည်းဘယ်နှစ်ဖြစ်ဖြစ်အပြန်တရာခတ်ခတ် तू ခယူးမဆိုင်ဘူးလို့ပြောသွားပါတယ်။အဲ့တော့ရွေးကောက်ပွဲကော်မရှင်လူကြီးတယောက်အနေနဲ့ပေါ့လေဒီလိုမျိုးစကားပြောလိုက်တဲ့ဆိုတဲ့ခါကျတော့အဲ့ဒီပြောလိုက်တဲ့စကားရဲ့အကျိုးဆက်တွေပေါ့အဲ့ဒါကြောင့်လည်းအားလုံးကတန်တရားတွေပွားနေကြတာပေါ့လေအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုများသုံးသပ်လို့ရလဲဆရာ
အင်းပေါ့လေဒါကတော့ကျွန်တော်တို့ခုနပြောလို့လူကြီးတွေကမပြောတင်တာပြောတင်တာထက်ကိုကျွန်တော်တို့တကယ်ခေါင်းဆောင်ခေါင်းတော်လို့တာပေါ့ဒီရွေးကောက်ပွဲကော်မရှင်မှာပဲဖြစ်ဖြစ်ဒီတိုင်းပြည်ကိုအုပ်ချုပ်တဲ့နေရာဖြစ်ဖြစ်ဟိုကအတိုက်ခံပါတီဖြစ်ဖြစ်ကျွန်တော်တို့ဒီခေါင်းဆောင်တွေကကျွန်တော်နှစ်ပေါင်းများစွာနော်ဟိုမှာအခုဆို250ပေါ့အနာရှစ်စနစ်မှာအဲ့ဒီတိုင်ကလည်းအင်္ဂလိပ်အုပ်ချုပ်ခဲ့တယ်အဲ့တော့ကျွန်တော်တို့ကဘာမှမသိဘူးဒီမိုကရေစီအကြောင်းကောင်းနားမလဲဘူးနားမလဲတော့ကျွန်တော်ဒီခေါင်းဆောင်ခေါင်းတွေမရဘူးဆိုရင်အခက်ခဲတော့အများကြီးရှိတယ်မှာဒီအခက်ခဲမရှိအောင်လို့ဟောကျွန်တော်တို့ဆွဲတင်ရမှာပေါ့လေဟောအင်္ဂလန်မှာဆိုရင်ကျွန်တော်ရောက်တော့ဒီမှာဒီမိုကရေစီခင်မဟုတ်ပါဘူးဥနေဝင်ခင်မှာသူတို့တိုင်းပြည်မှာကွာတဲ့လူတွေအများကြီးရှိပါလေတို့တိုင်းပြည်လည်းလူတွေအများကြီးရှိပါသူအခြေအခါနဲ့သူတို့ခေါ်ရမှာပေါ့တဲ့ဟုတ်တော့ charge ဆိုရင်ကွာ charge ကတခါမှတစ်သက်လုံးအသုံးကျတာမဟုတ်ဘူးလေသို့တော်လည်းစစ်ပွဲအတွင်းမှာဆိုရင်တော့ तू ကအသုံးကျတယ်ကောင်းတယ်အဲ့တော့ तू ကိုဒုခော်တော့လို့လောက်တာပဲ तू ဘာမှအများကြီးပြောမတတ်ဘူးလေငါကျွန်တော်ငါအမင်းတို့ဘာမှမပေးနိုင်ငါသွေးတွေချွေးတွေပေးနိုင်မယ်ဆိုတော့ तू ကဒီကောင်းဆောင်လုပ်ခဲ့တယ်ဟာ तू ကအဲ့သဘောကျတယ်လေအဲ့ဒီလိုမျိုး तू ကဆက်ပြောတော့စစ်လက်ပြီးတော့ तू ကိုဖြုတ်ချတာပဲအဲ့တော့ဒီအခြေအနေဒီမှာကျွန်တော်လိုတဲ့ဟာလေးတွေဟာအင်္ဂလိပ်တို့အမေရိကန်တို့နှစ်ပေါင်းများစွာကောင်းတော့ကောင်းတယ် ਨੇ တီဆောက်ထားလဲ။တော့ကင်ဆိုးဝင်းတို့လည်းတည်တာပဲ။ဒီဂျော့ရှွာရှင်နန်တို့ကစတကယ်ခေါင်းဆောင်ခေါင်းတွေဘယ်လိုမျိုးရှိတဲ့ဟာကျွန်တော်တို့ဒီခေါင်းဆောင်ခေါင်းတွေကိုမျှော်လင့်ရမယ်နော်။လှုပ်ပြရမယ်။ဒါတွေကိုလှုပ်နိုင်ဖို့တော့လည်းကျွန်တော်စူးစမ်းရမှာ။အခုကျွန်တော်တို့ဒီအတုယူစရာခေါင်းဆောင်လေးတွေနဲ့ပတ်သက်ပြောလဲ။ဟောလူငယ်တွေကိုကြောင်းနေမှာကျွန်တော်သင်ပေးမှာပဲဒီလိုခေါင်းဆောင်ခေါင်းတွေထွက်လာမယ်လို့ကျွန်တော်ယူဆတယ်။
โอเคပါအဲ့တော့ capacity building ပေါ့ဆိုအရင်ပြောနေကြတဲ့ဥစ္စာဒီစွမ်းဆောင်ရည်ညှင့်တင်ရည်အတွက်ကိုဘယ်လိုတိဆောက်ကြမလဲဆိုပြီးတော့ပြောနေကြတာပေါ့เนาะအဲ့တော့ဟိုဒီအခုရွေးကောက်ပွဲကော်မရှင်ကိုပြန်သုံးသပ်မယ်ဆိုလို့ရှိရင်ဥက္ကဋ္ဌကြီးကနေစပြီးတော့ဟိုတိုင်းခရိုင်ပြည်နယ်အကုန်လုံးကဟိုစစ်တပ်ကနေပြီးတော့ကြာလာတယ်မိုးကြရွှေကိုလည်းခေါ်ကြပါစို့အဲ့တော့စစ်တပ်ကထွက်လာလို့ရှိရင်ဌာနတပ်ဆက်ရှိရအကုန်တက်ပြီးတော့အကုန်လုံးတိရယ်ဆိုပြီးတော့ဖြစ်နေတာပေါ့အဲ့ဒါကြောင့်ဒီဝင်ကြီးတွေရောစကားပြောဆိုမှအကုန်လုံးဟာသတွေဖြစ်နေတာပေါ့လေကျမတို့မြင်ရတွေ့ရတာပေါ့အဲ့ဒီဟာနဲ့ပတ်သက်ပြီးဒီရွေးကောက်ပွဲနီးလာလေးပို့ပို့ပြီးတော့အခြေအနေကပို့ပို့ကြားနေတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုထင်ပါလဲရှင
်အဓိကကတော့ဒါကတော့ဟုတ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီစစ်ဘုတ်ချုပ်တွေက1962ကစပြီးတော့တွက်လိုက်ရင်ဘယ်တစ်ချိန်မှသူတို့နိုင်ငံရေးဆိုတာကောင်းကောင်းမဖြတ်သန်းခဲ့ရအောင်ဘယ်တစ်ချိန်မှရွေးကောက်ပွဲဆိုတာသူတို့မဖြတ်သန်းခဲ့ဘူးဘယ်တစ်ချိန်မှမဲဆွယ်စီရင်ဆိုတာသူတို့မလုပ်ခဲ့ဘူး2010တုန်းကဆိုရင်လည်းသူ့ဘာသာသူသူပြိုင်တယ်အသူ့ဘာသာသူပဲမဲတွေရအောင်ယူပြီးတော့လိုချင်တဲ့အခြေအနေကိုဖန်တီးလိုက်တယ်2012ဂျာပတ်ရုပ်ောက်ပွဲကျုံတယ်အဲ့ဒီမှာဟိုဘလောက်ပဲ NLD နိုင်နိုင်ပြေးလိုက်မယ်ဆိုတဲ့စိတ်မျိုးနဲ့သူတို့ကဖွင့်ပြီးတော့လုပ်ခဲ့တဲ့ခါကျတော့အားလုံးရှုံတယ်ယာနှုံးပြေရှုံတယ်တယောက်မှမနိုင်တာဆိုတော့အဲ့လိုအခြေအနေမျိုးအောက်မှာဟို2015ကိုရောက်တဲ့ခါကျတော့မှဟိုမဖြစ်ဘူးလို့ဒီအရေးကိုပြန်ရအောင်လုပ်မှဖြစ်မယ်ဆိုတဲ့ခါကျတော့သူ့တာဝန်အသီးသီးသူယူပြီးတော့လုပ်ကြတော့မှန်တာပေါ့ဒါပေမဲ့အားလုံးကအိုးနှင်းခွက်နေပဲလက်ဆွဲစီဝေးစကားပြောတဲ့ဒီဘုချုပ်တွေကလည်းပြောမတတ်ဆိုမတတ်အဲ့လိုမျိုးနောက်ပြီးတော့မှလူစုစည်းတာအစစုစည်းလို့မတတ်တဲ့ခါကျတော့လူတွေကပြန်လာတယ်လည်းဖြစ်အမျိုးမျိုးတွေသူတို့ကဖြစ်နေတယ်အိုးနှင်းခွက်နေတယ်ခုနကတော့ဥတည်ရေးဆိုလည်းအဲ့လိုပဲဟိုတစ်ဖက်မှာဆိုရင်လည်းဟိုဥရောပဟိုသမဂ္ဂကနေပြီးတော့မှဒါလီလာဆောက်ကြီးအဖွဲ့ခေါင်းဆောင်ပေါ့နော်သူကဘာပြောလဲဆိုတော့မြန်မာသမိုင်းမှာဟိုအမှန်ကန်ဆုံးဒါအကောင်းဆုံးရုပ်ောက်ပဲဖြစ်အောင်လုပ်မယ်ဆိုတော့တစ်ဖက်ကအဲ့လိုပြောလို့ပြောတစ်ဖက်ကလည်းဗာပြန်ပြောလဲဆိုတော့ဒီ NLD တို့ဘာလို့ပေါ့နော်မဲစင်းနေမမှန်ဘူးပြောနေတယ်ဆိုတာတကယ်ရုပ်ောက်ပဲရက်လက်တွေထွက်လာရင်လက်မခံချင်လို့ကြိုပြီးတော့မှပြောကျင်တဲ့သဘောမျိုးဖြစ်တယ်ဆိုတော့ရန်တွေ့လို့တွေ့အဲ့လိုအမျိုးမျိုးတွေဖြစ်နေကြတာတကယ်ကြတော့သူတို့နိုင်ငံရေးနဲ့မမြင်ပါတာပါအဲ့တော့ဒီလိုအခြေအနေမျိုးတွေသူတို့သိချလက်ခံတယ်ဆိုရင်စေတနာရှိရှိနဲ့ကောင်းကောင်းမွန်မွန်လုပ်ပေးတယ်ဆိုရင်တော့လူရဲခွင့်လွှတ်လို့ရတာပေါ့ဒါလို့မှမဟုတ်ပဲနဲ့အစုံကူကိုရယူလူစိုးကလည်းရှိဘာမှလည်းမကြွန့်ကျင်ဆိုပြီးတော့မှဖြစ်နေတယ်ဆိုရင်တော့တိုက်ပြည်ကတော့ဟိုအလားအလာမကောင်းဘူးလို့တော့ကျွန်တော်တော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ပါအခုဒီသမ္မတဥပမာရဲ့အမျိုးသားလူမျိုးရေးဒုအကြံပေးပုဂ္ဂိုလ်ဘန်ရိုးစ်ကသူ့ရဲ့ဒီ၃ရက်ကြာခီးစဉ်အတွင်းမှာပေါ့နော်သူကဒီတွေ့ခဲ့တဲ့ပုဂ္ဂိုလ်တွေကတော့သမ္မတယူသိမ့်စိန်လည်းသူတွေ့ပါတယ်ပြီးတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးလည်းတွေ့ပါတယ်ပြီးတော့ ကာဝေးဦးစီးချုပ်ဘုရုံမှုကြီးမြောင်နဲ့လည်းတွေ့တယ်ဒေါ်စန်းစုကြည်နဲ့လည်းတွေ့တယ်နောက် CSO တွေဒုဒုချီပြူဖွဲ့စည်းတွေနဲ့တွေ့တယ်တော့ဘာသာရေးခေါင်းဆောင်တွေနဲ့သူတွေ့ဆုံခဲ့ပါတယ်အဲ့တော့သူအားလုံးနဲ့တွေ့ဆုံခဲ့တဲ့အခါမှာတဲ့မြန်မာနိုင်ငံရဲ့ဒီရွေးကောက်ပွဲအထမြောက်ရေးအတွက်ကိုသူတိုက်တွန်းပြောဆိုခဲ့တယ်လို့ဆိုပါတယ်ရှင်အဲ့တော့ဒီနေ့ဆွေးနွေးပွဲကတော့ဒီလောက်နဲ့ပဲအဆုံးသတ်ကြတာပေါ့နော်ဒီနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးတဲ့ဆရာဒေါက်တာခင်မောင်ညိုရဲ့ဆိုင်းဆရာဦးစီသူအောင်မြင့်ရဲ့ဒေါက်တာရံမြင့်သိန်းတို့ကျေးဇူးများတယ်ပါရှင်ကျေးဇူးတင
်ပါကျွန်တော်လည်းကျေးဇူးတင်ပါ
ကျေးဇူးတင်ပါ
ရှင်နော်လာမယ့်နိုဝင်ဘာရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတဖို့ဆိုလို့ရှင်တမာတမတ်ရှိရှိနဲ့ဂျားနေရက်တည်ရမယ့်အဖွဲ့အစည်းတွေကလည်းတမာတမတ်ရှိဖို့ဟာအရေးကြီးပါတယ်ရွေးကောက်ပွဲကိုကမကထလုပ်ပြီးမဲ့ရွေးကောက်ပွဲကော်မရှင်လို့အဖွဲ့အစည်းနောက်နိုင်ငံကာကွယ်ရေးအတွက်လက်နက်ကင်အဖွဲ့ဖြစ်တဲ့တပ်မတော်လို့အဖွဲ့အစည်းတွေအနေနဲ့လာမယ့်ဒီရွေးကောက်ပွဲမှာတမာတမတ်ကြကြနဲ့ရက်တည်နိုင်မယ်လို့ယူဆပါသလားဒီအဖွဲ့အစည်းနှစ်ခုရဲ့ရွေးကောက်ပွဲပေါ်လက်ရှိရက်တည်ချက်နဲ့သူတို့ပေါ်မှာအကဲဖြတ်ချက်တွေကိုလာမယ့်စနေညပိုင်းဒိုင်းရီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူရဲ့တော်ရရှင်တွေ VUE မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားနိုင်ပါတယ်။ဒဲလီလိုက်အစီအစဉ်ဒီလွှင့်ထုတ်တဲ့ချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီ VUE ကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြညမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
။ဒီကနေ့ညဘက်9:00နာရီ20:00အထိထုတ်လွှင့်မဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ရပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရဆိုရင်တော့ဖုန်းနံပါတ် 0932312554 ကိုအချိန်မီဆက်သွယ်ကြပါရှင်။ VOA American အတန်ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်နေကြဖြစ်ပါတယ်။အခုညနေပိုင်းအစီအစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါအောင်ရှင်။
အစ္စရေးနဲ့ပါလစတိုင်းညာတင်းမာမှုတွေကိုရောကျစေဖို့ကြိုးပမ်းတဲ့အစိပ်ပိုင်းတရအနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဂျော်ဒန်နိုင်ငံကိုရောက်ရှိနေပြီးတော့အဲ့ဒီမှာပါလစတိုင်းခေါင်းဆောင်မမော့အဘတ်စ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲ့နောက်တော့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီဟာဂျော်ဒန်ဘေးအဗ်ဒူလာနဲ့တွေ့ဆုံခဲ့ပါတယ်။ဝန်ကြီးကယ်ရီဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ညာဟူးနဲ့ပါလင်မြို့မှာတွေ့ဆုံပြီးတဲ့နောက်နေ့ရက်အချာမှာအခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်။ဆီးရီးယားမှာကာလကြာရှည်ဖြစ်နေတဲ့သုဒ္ဓတန်ယူပဋိပက္ခတွေကိုနိုင်ငံရေးအရဖြေရှင်းနိုင်ဖို့အတွက်တန်တမာရေးကြိုးပမ်းမှုတွေကိုအချိန်တိုးမြင့်တဲ့အနေနဲ့လာမယ့်တစ်ပတ်ကြာရင်နိုင်ငံတကာကကြေကြေပြန့်ပြန့်ပါဝင်နိုင်ကြမယ့်အစည်းအဝေးတရပြုလုပ်သွားဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်နဲ့ဗီယက်နာမြို့မှာတွေ့ဆုံပြီးတဲ့နောက်ဂျွန်ကယ်ရီကအဲ့လိုပြောလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီကနေ့ထုတ်ဝေတဲ့မြမအလင်းနဲ့ကြီးမုံသတင်းစာတွေရဲ့မျက်နှာဖုံးတွေမှာမိတိလာမျိုးနဲ့မိတိလာလွင်ပြင်တစ်ခုလုံးအစိမ်းရောင်လွင်ပြင်ဖြစ်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဖော်ပြခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်လက်ရှိအာဏာရကြမ်းခိုင်ဖွံ့ဖြိုးရေးပါတီရဲ့အယောင်အစိမ်းရောင်ကိုတုံးပြီးခေါင်းစဉ်တက်ထားတဲ့အပြင်ပါတီကိုစားပြုအစိမ်းရောင်အလံအစိမ်းရောင်အုပ်ထုပ်ဝတ်ဆင်ထားသူတွေကသမရဦးသိန်းစိန်ကိုကြိုဆိုနေတဲ့ပုံတွေကိုဖော်ပြထားပါတယ်နိုင်ငံပိုင်သတင်းစာတွေကနေအာဏာရပါတီအတွက်မဲဆွယ်စီယုံရရောက်နေတဲ့အတွက်စာနယ်ဇင်းတိုက်ခါကိုချိုးဖောက်ရရောက်တယ်လို့လည်းမြန်မာနိုင်ငံရဲ့အကဲခတ်တွေကထောက်ပြနေကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သည်ကြောင့်အဖွဲ့ကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒက္ခာကရှီယာမွတ်စလင်တွေရဲ့ဘာသာရေးပွဲတော်အတွင်းဘုံခွဲတိုက်ခိုက်မှုကြောင့်တယောက်တည်းဆုံးပြီးတော့တရားကြော်ဒဏ်ရာရသွားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရှိတဲ့ IS တပ်ဖွဲ့တွေကရှီယာမွတ်စလင်တွေရဲ့ယင်ဘွဲမှာပောက်ခွဲခဲ့တာဖြစ်တယ်လို့ IS ဘွဲကစနေနေ့မှာကြေညာချက်ထုတ်ပြန်တာကိုလေးလာဆောင်ကြီးအဖွဲ့တွေကပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညနေအစီအစဉ်ထုတ်လုပ်ရေးမူအရမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ကာတက်ပိုင်နံဖြစ်ပါတယ်ကျမအနောင်လက်ဖိုင်ပါည9နာရီမှာတစ်ခါထပ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးဆောင်ရအောင်နော်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ဗီဒီယိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.